to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုဒ်ထုနေ့ညဖက်9:00နာရီနဲ့10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ25 32နဲ့52တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်တော့အခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ရှေ့လာတဲ့ထိပ်သီးတွေ့မဲ့စီစဉ်ဖြစ်မဖြစ်စောင့်ကြည့်မယ်ကြောင်းအမေရိကန်သမ္မတအင်ဂျီရိုကပြောလိုက်ပါတယ်။မလေးရှားတက်ခန်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘိုင်ဟာ၃လချထောင်နဲ့ချခံခဲ့ရပြီးနောက်ဘုရင်လူငင်းချမ်းသာဝင်မိတ်နဲ့ပြန်လည်လွတ်မြောက်လာပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူချင်းညာပြေးသွားမှာပါ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ထဲက KIA နယ်မြေထဲကိုအစိုးရတပ်ဖွဲ့ကစစ်အာတိုးချဲ့ချထားတဲ့အတွက်ထိုးစစ်တွေဆင်နွှဲလာနိုင်တယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီနေ့တရင်ကငါနေမယ်ဘက်မှာလေရင်ပြန်နဲ့ဘုံတော်ချဲ့တဲ့အစိုးရတပ်ကပေါ့ငါ
က KIA တပ်မှုဘုံမှုကြီးစော်ကွန်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ညီညာရေးအတွက်ဆန္ဒပြလို့အမှုဖွင့်အရေးယူခံရတဲ့သူတွေကိုအစိုးရဖက်ကဝင်ရောက်ဖြေရှင်းပေးဖို့အရေးယူခံရသူတွေတောင်းဆိုလိုက်တဲ့သတင်းဖန်စီခံရိုက်တာသတင်းထောက်ကိစ္စဒီကနေ့တရားရုံးကြားနာမှုမှာကွဲလွဲချက်တွေထွက်လာတဲ့တင်တွေကိုလည်းမကြခင်ကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဘက်မှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးတုံ့သက်ခြင်းနဲ့အခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့တင်တွေကိုကောင်းလင်းဦးနဲ့မတင်ရင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်နျူကလ িয়ার နဲ့စီစဉ်တွေကိုဖျက်သိမ်းဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုမြောက်ကိုရီးယားကအပြင်းအထန်တုံ့ပြန်လိုက်ပြီးနောက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ရှိလာတဲ့စင်ကူမှာထိပ်တီးတွေ့ဆုံမဲ့အစီအစဉ်ဖြစ်မဖြစ်စောင့်ကြည့်သွားမယ်ကြောင်းအမေရိကန်သမ္မတအင်ဂျီရိုကပြောလိုက်ပါတယ်။အမေရိကန်အနေနဲ့တွေ့ဆုံမှုအသင့်ရှိနေပြီးအစီအစဉ်တိုင်းဖြစ်လာမယ်ဆိုရင်အကောင်းဆုံးဖြစ်နိုင်တယ်လို့တွေ့ပြဖို့လည်းမျှော်လင့်ထားကြောင်းအင်ဂျီရိုပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်က Fox News သတင်းဌာနကိုဒီကနေ့ပဲပြောခဲ့တာပါ။အမေရိကန်သမ္မတအနေနဲ့အချိန်နဲ့ဆွေးနွေးညီနိုင်မှုပြင်ဆင်ထားပေမဲ့စီစဉ်ထားတဲ့အတိုင်းဇွန်လ10ရက်နေ့မှာမတွေ့ပြရင်တော့မြက်ကူရီးယားပေါ်စီးပွားရေးအပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးဆောင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြက်ကူရီးယားကနျူကလ িয়ার လက်နက်တွေကိုတစ်ဖက်သက်ဖြစ်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်ထိပ်တီးတွေ့ဆုံမဲ့အစီအစဉ်ကိုပြန်ဆင်းစားမယ်အကြောင်းလည်းမြက်ကူရီးယားဒုတိယနိုင်ငံချိုင်းဝန်ကြီးကင်ဂျီကွန်ကပြောဆိုလိုက်တဲ့အတွက်တွေ့ဆုံမဲ့အလားလာတွေမရေမရာဖြစ်နေရတာပါ။နျူကလ িয়ার ဖြစ်သိမ်းရင်မြက်ကူရီးယားကိုကြောင်ပိတ်တဲ့လုံရည်မျိုးတွေလွတ်လာမယ်ဆိုရင်တွေ့ဆုံမှုစိတ်ဝင်စားမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနေ့ကြီးညာခြင်းနဲ့ပါဆိုရင်တောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားမချသေးတဲ့ခင်တုန်းကတိုးတက်လာခဲ့တဲ့ဆက်ဆံရေးအခြေအနေကိုထိခိုက်စေမယ့်ကြီးညာခြင်းမျိုး24နာရီအတွင်းမြောက်ကိုရီးယားကဒုတိယအကြိမ်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ပူးတွဲစီရေးလေ့ကျင့်မှုအစီအစဉ်ကိုအကြောင်းပြပြီးဒီနေ့စီစဉ်ထားတဲ့တောင်ကိုရီးယားနဲ့အစီအစဉ်ဆွေးနွေးပွဲကိုလည်းမြောက်ကိုရီးယားဘက်ကဖျက်သိမ်းနေတာပါ။ Max Standard လို့အမည်ပေးထားတဲ့စီရေးလေ့ကျင့်မှုဟာမြောက်ကိုရီးယားကိုချူးချော်ဖို့လေ့ကျင့်မှုဖြစ်တယ်လို့ရစရလို့ရဖြစ်ကြောင်းလဲမြက်ကူရီးယားအစိုးရပိုင်း KCN သတင်းကပြောဆိုထားပါတယ
်။ Israel နဲ့ Gaza နယ်စပ်ကဆန္ဒပြသူတွေနဲ့ Israel တပ်ဖွဲ့တွေရုံရင်းဆန်ကပ်ဖြစ်မှုအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ Palestine တွေကပထမအတော့အတုပအခမ်းအနားကိုမနစ်အင်ကန်နီက Gaza မှာပြုလုပ်တာမှာတော့ထောင်နဲ့ချီတဲ့ Palestine ပြည်သူတွေတက်ရောက်ခဲ့ပါတယ်။ Israel တပ်ဖွဲ့တွေရဲ့လို့ရက်ကစိုးဝါလှကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းရှုတ်ချထားပါတယ်။အတူပါလိုက်ပါပို့ဆောင်ကြသူအများအပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းခဲ့ကြသလိုပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း60သေဆုံး2,900ဒဏ်ရာရခဲ့မှုအတွက်အစ္စရေးကိုလက်စားချေဖို့လဲတောင်းဆိုကြပါတယ်။ဂါဇာတောင်ပိုင်းကအတူပါအခမ်းအနားတစ်ခုမှာလိုက်ပါပို့ဆောင်သူတွေကတော့သေဆုံးခဲ့ရသူတွေကိုအာဇာနည်တွေအဖြစ်သတ်မှတ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ဂါဇာနယ်စပ်တစ်လျှောက်နဲ့အနောက်ဘက်ကမ်းတို့မှာလည်းဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။ဆန္ဒပြသူတွေကမီးရှို့နောက်အစ္စရေးတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲကြပြီးအစ္စရေးတပ်ဖွဲ့တွေကမျက်ရည်ယိုဖုံးနေနဲ့ပြန်ပစ်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကဂျေရုဆလမ်မှာအမေရိကန်တန်ယုံနယ်ဖွင့်တာကိုဆန့်ကျင်တဲ့အနေနဲ့အခမ်းအနားချင်းပါရနေရာနဲ့ကီလိုမီတာ100လောက်အကွာမှာလှုပ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း4,000လောက်ရှိခဲ့ပြီးမနစ်အင်ကာနီထုံးကတော့အဲ့ဒီလောက်မများပါဘူးနေရာအတော်မြတ်မြတ်မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာချီရှိခဲ့ပါတယ်ရှင်
စီရီးယားနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလတဲ့တိုက်ခိုက်မှုတွင်ကလိုရင်းဒါရုလက်နက်အသုံးပြုခဲ့ပုံရကြောင်းစုံစမ်းသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ဒါရုလက်နက်ဒါစီရီးယားနိုင်ငံတကာအဖွဲ့ OPC ရူကပြောလိုက်ပါတယ်။အီတလီပြည်နယ်ဆာကပ်ပြည်မှာတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာကထောက်ထားနမူနာတွေကိုစမ်းသပ်မှုတွေ၊ကျန်းမာရေးလူသားတွေနဲ့မျက်မြင်တွေ့သူတွေကိုစုံစမ်းမိမျက်မှုတွေပေါ်အခြေခံပြုစုထားတဲ့ အစီရင်ခံစာကိုကူကပ်ပြီး OPC တွေကဒီနေ့ပဲပြောလိုက်တာပါ။တိုက်ခိုက်မှုဖြစ်ဖြစ်ချင်းအရေးပေါ်တွားရောက်ခဲ့ကြတဲ့စစ်ဘက်ဆိုင်ရာအကူအညီပေးအဖွဲ့တွေကလည်းအရသာလူနာတွေကအသက်ရှူရခက်ခဲတာ။ဟိုဆိုင်မှာကလိုရင်းဓာတ်ရုပ်တန်အနံ့ရနေရတဲ့ပါဝင်ကလိုရင်းတန်ခွင့်နဲ့တက်ခက်ခံရတဲ့လက္ခဏာတွေတွေ့ရှိရကြောင်းပြောဆိုထားပါတယ်။ပြည်သူ့မကဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကတော့တဘုံနဲ့ထိချောကနေမြေမှာဓာတ်ရုပ်လက်နဲ့တက်ခက်ခဲ့မှုတွေစီးရသမရဘာရှားအာဆတ်ရဲ့တပ်ဖွဲ့တွေကိုအပြစ်ပို့ထားပါတယ်။ OPC ရူဖွဲ့နေတဲ့တက်ခက်မှုမှာဓာတ်ရုပ်လက်နဲ့အသုံးပြုခြင်းရှိမရှိစုံစမ်းဖို့လားတာဝန်ရှိပြီးဘသူလက်ချက်ဖြစ်တယ်ဆိုတော့ကတော့စုံစမ်းဖို့တာဝန်ပေးမထားပါဘူး။2011ခုနှစ်မလကလေးကစတင်ခဲ့တဲ့စီးရပြည်ရေးစစ်တွေဓာတ်ရုပ်လက်တွေအသုံးပြုတက်ခက်မှုတွေနဲ့ပတ်သက်လို့စီးရအစိုးရကအစဉ်တစိုက်ညှင်းဆန်ထားပါတယ်
။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အကြီးအကဲတဲ့အဖြစ်အစိုးပြုထားတဲ့ဂျီနာဟက်စ်ဘက်ကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထောက်ခံမဲ၁၀မဲကန့်ကွက်မဲ၅မဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်။ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်အတည်ပြုခန့်အပ်နိုင်ရေးနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်ဖို့ကတော့အထက်လွှတ်တော်မှဆုံးဖြတ်ရမှာဖြစ်ပြီးရှေ့သတင်းပတ်မှာဖြစ်မဲ့အလားအလာရှိပါတယ်။အထက်လွှတ်တော်မှ Republican တွေကအများစုဖြစ်မဲနှင်းငယ်သာအသာရနေပြီမဲ့အတိုက်ခံ Democrat ကိုယ်စားလှယ်၅ယောက်ကထောက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါ။လက်ရှိ CIA ရဲ့ဒုတိယညွှန်ကြားရေးမှူးအဖြစ်တာဝန်ယူထားတဲ့ Hesberg ကတော့တနင်္လာနေ့တုန်းကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်ထိတ်တန်းဒီမိုကရက်အမတ် Mark Warner ထံစာတစောင်ပေးပို့ခဲ့တာမှာအမေရိကန်ပြည်ထောင်စုကို2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအသုံးပြုခဲ့တဲ့ပြင်းထန်တဲ့စစ်ကြောရေးနှီးတွေကို CIA အနေနဲ့မတုံ့တင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုခရရချိန်မှာသမ္မတအဖြစ်တာဝန်ယူထားတဲ့ George W. Bush လက်ထက်မှာစခဲ့တဲ့စစ်ကြောနှီးစနစ်မှာတော့အကြမ်းဖက်သမ္မတအဖြစ်တန်တရာရှိသူတွေကိုရေမှုန်းအောင်လုပ်တဲ့နှီးအပါအဝင်ပြင်းထန်တဲ့စစ်ကြောရေးနှီးစနစ်တွေအသုံးပြုခဲ့တာပါ။ဒီစစ်ကြောရေးနှီးကိုဆန့်ကျင်သူတွေကတော့ရေမှုန်းအောင်လုပ်ပြီးစစ်ဆေးတာဟာနှင်းပတ်တဲ့လုပ်ရအဖြစ်ကန့်ကွက်ထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ဗီယိုအမေရိကန်တန်ညမပိုင်းအစီအစဉ်ရဲ့ပေါ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတိုက်ခိုက်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာတောင်းနှစ်ကြာထောင်နဲ့ချက်ခံခဲ့ရပြီးနောက်ဘီရင်ရဲ့လူငင်းချင်းတော်ဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပကုန်းတရားအတွက်စေကူသမှုခံယူနေတဲ့ကွာလာလမ်ပါဆေးယုံကနေဒီနေ့ထွက်လာချိန်မှာတော့ရန်နဲ့ချီရဲ့ထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်ချင်းပါခဲ့တဲ့ရွေးကောက်ပွဲမှာအချင်းပြေချစားမှုရှုပ်တော်ပုံတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာဂျီရာဇန်နဲ့နှစ်ပေါင်း60ကြာတိုင်းပြည်ပေါ်အုပ်ချုပ်လာခဲ့တဲ့ President National ညွန်မောင်းဆွေရောက်ကိုသူပူပေါင်းပါဝင်တဲ့ Alliance of Hope တိုက်ခိုက်မဟာမိတ်ညွန်မောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာပဲလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့တာပါ။ဒီမိုကရေစီနဲ့လွတ်မြောက်ရေးယက်တိချက်တွေနဲ့ဘာသာလူမျိုးမခွဲခြားပဲယက်တိခဲ့ကြတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုခဲ့ပါတယ်။တိုက်ခိုက်ကောင်းဆောင်အန်ဝါ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးလေမဟာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစည်းခဲ့ပြီးနောက်မှာပဲယူကောက်ဘွဲမှာညွန်မောင်းဘွဲကအနံ့ရသွားခဲ့တာပါ။မဟာတီယာဘွဲမှာခွင့်လွှတ်ချက်အန်ဝါကပြောဆိုထားပေမဲ့တချို့ပြန်ဝင်ရေးချုပ်ဖြစ်လာတဲ့မဟာတီယာရဲ့အစိုးရထဲမှာပေါဝင်မှုအစီအစဉ်မရှိကြောင်းလည်းပြောဆိုထားပါတယ်။ကမ္ဘာမှာအသက်ကြီးဆုံးယူကောက်ကန်ကောင်းဆောင်တူဖြစ်လာတဲ့အသက်90နှစ်အရွယ်မဟာတီယာကတော့အစိုးရဘွဲကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအနာလွှဲပြောင်းပေးဖို့ကတိပြုထားတာပါ။လက်တလုံးမှာတော့အန်ဝါရဲ့ဇနီးဖြစ်သူဝမ်အစီအစဉ်ဝမ်အစမီကဒုတိယဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းကရဲစခန်းတစ်ခုဒီကနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။ရာအူးမြို့ကရဲစခန်းဂိတ်ရှိကိုလူ၅ဦးလိုက်လာတဲ့ဘင်ကားတစ်စီးမောင်းဝင်လာပြီးလူတွေကကားပေါ်ကခုန်ဆင်းပြီးရဲတွေကိုစာမူရိုင်းဓာတ်နဲ့စပြီးတိုက်ခတ်ခဲ့တာပါ။ရဲကပြစ်လို့အမျိုးသား၄ဦးသေဆုံးပြီး၅ဦးမြောက်အမျိုးသားကတော့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့ဖမ်းမိခဲ့ပါတယ်။ရဲစခန်းမှာလုပ်မဲ့အစည်းအဝေးတစ်ခုအတွက်သတင်းယူဖို့ရောက်နေတဲ့သတင်းထောက်တဦးလည်းဒဏ်ရာရပါတယ်။လွန်ခဲ့တဲ့နှစ်ရတုန်းကလည်းအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဆာရာဘာရာမာကလေးငယ်တွေစေတော်သက်တွေပါတဲ့မိသားစုတစ်ခုကအသေးကံဘုံခွဲတိုက်ခိုက်တာကြောင့်အနည်းဆုံး73ဦးသေဆုံး42ဦးဒဏ်ရာရပါတယ်။ ဒီတိုက်ခိုက်မှုအပြီးနောက်ပြန်မှာပဲဆာရာဘာရာမြို့မှာရဲဌာနချုပ်ကိုမိသားစုဝင်၅ဦးကအသေးခံပုံးခွဲတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးနဲ့အရဲသား၆ဦးစုစုပေါင်း၁၀ဦးဒဏ်ရာရခဲ့ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ခါလီဒါဇီယာကိုအမဂန်နဲ့လွတ်ပြေးဖို့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကတည်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2000ခုနှစ်ကနေ2006ခုနှစ်ထိဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ချိန်မှာမိဘမဲ့တွေအတွက်ရန်ပုံငွေတွေကဒေါ်လာ2သိန်းခွဲကိုအလွဲသုံးစားမှုနဲ့အပြစ်ရှိကြောင်းဖေဖော်ဝါရီလမှာပဲတရားရုံးကဆုံးဖြတ်ထားပြီးဝန်ကြီးချုပ်ဟောင်းကိုထောက်နှံ5နှစ်စီရင်ချက်ချထားပါတယ်။တရားရုံးဆုံးဖြတ်ချက်အရအသက်82နှစ်အရွယ်တက်ခန်ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီခေါင်းဆောင်ခါလီဒါဇီယာဒီဇင်ဘာလနဲ့ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ဝင်ရှိမှာတော့မဟုတ်ပါဘူး။ညချိုဟောင်းရဲ့အကျိုးဆောင်ရှင်းနေတွေကတော့အမှုဟာနိုင်ငံရေးရွေးချယ်တွေပါဝင်နေကြောင်းပြစ်တင်ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလောက်ချံတက်ပြတ်ခံခဲ့ကြရတဲ့သမရဟောင်းတွေရဲ့သမီးတွေဖြစ်ကြတယ်လို့အာနာအပြန်လန်ရခဲ့ဘူးကြတဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာနဲ့လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာတို့ကြားအပြိုင်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လောကမှာတခြားလုံးလုံးလွှမ်းမိုးလာနေတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကျေးလက်ဒေသကမြစ်တစ်ခုအတွင်းခုံမောင်းတဲ့ခီးတဲ့တင်ကတို့ရင်တစ်စင်းလေပြင်းတံကြောင့်တိမ်မောက်တာမှာလူ၁၀ယောက်ကနေ၄၀လောက်အထိပျောက်ဆုံးနေပြီးအသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်ရေးလှုပ်သားပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာရှာဖွေနေကြပါတယ်။ဂိုရာဘာရီမြစ်အတွင်းမနေ့အင်္ဂါနေ့ညပိုင်းကတို့ရင်တိတ်မောက်တာမှာလူ၂၀လောက်ကတော့ရေကူးပြီးလွတ်မြောက်လာပြီးမဲ့တခြားသူတွေကပျောက်ဆုံးနေပါတယ်။ညပိုင်းမှာကတို့ရင်တိတ်မောက်တာကြောင့်ညမှောင်ပိုင်းလည်းဖြစ်ဆက်သွယ်ရေးကလည်းမကောင်းတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင်။ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းနဲ့မသိငီထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းမြမတက်မတော်ကစစ်အင်အားတိုးချလာတာကြောင့်လာမယ့်မိုးရာသီကာလမှာထိုးစစ်တွေရှိလာနိုင်တယ်လို့ KIA တပ်စစ်ကောင်းဆောင်တချို့ကသုံးသပ်ပါတယ်။ KIA ကချင်တပ်မဟာရှိတရင်ငါးနယ်မြေဖြစ်တဲ့မုံညင်းမြို့ဘက်မှာအစိုးရတပ်ကစစ်ရေးပြင်ဆင်မှုတွေလုပ်နေတာကိုကြည့်ရင်လာမယ့်ကာလအတွင်းတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်ပြီးစိုးရိမ်နေကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါ။
ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ဖြစ်တဲ့မိုးညင်းမြို့ဘက်မှာအစိုးရတပ်က KIA တပ်ရင်း9နေမိတဲ့ကိုမေလ16ရက်ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6တပ်မဟာမှူးဘုံမူကြီးဇော်ကွန်းက VOU ပြောပါတယ
်ဒီနေ့တရင်းက9နေမိဘက်မှာလေရင်ပြန်နဲ့ဘုံသွားကျဲတယ်အစိုးရတပ်ကပေါ့ငါကဟိုမိုးညင်းမြို့နဲ့ဖြစ်မဲ့အခုကရာသီဥတုအခြေအနေကကောင်းနေတယ်
မြမတမတော်ကအခုလိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့မေးမြန်းဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ပေမဲ့အဆက်သွယ်မရခဲ့ပါဘူး။ကချင်ပြည်နယ်ထဲမှာအစိုးရတပ်ကစစ်ရေးအင်အားအပြောင်းအရွှေ့လုပ်နေတယ်လို့မုံညင်းမြို့မှာဒီကနေ့စစ်အင်အားတိုးချလာတာတွေ့ရကြောင်းဒေသခံကိုပညာကပြောပါတယ
်။မြစည်းနာကနေပြီးတော့ကျော်လိုင်စာဘက်ကိုသူတို့တင်ကားလေးစီးနဲ့စစ်ကားနဲ့စင်းပေါ့နော်။အင်အားတိုးချက်ချတာရှိတယ်။ကျွန်တော်တို့မိုးညင်းမှာလည်းဒီကနေ့လိမ့်နိုင်ခွဲသမခါကအင်အားတရာလောက်ပူဓာနဲ့ဆင်းပြီးတော့မိုးညင်းမှာအင်အားတို့တော့ရှိတယ်အဲ့ဒီမိုးညင်းမှာတိုးတဲ့အင်အားကတော့မိုးညင်းမှာရှိမလားသို့မဟုတ်တနိုင်ဖက်တုံတော့ဆက်သွားမလားဆိုတော့ကျွန်တော်တို့မသိရသေးဘူးသိကြလားတော့တဲ့အင်အားကတော့နေ့စဉ်နေ့နေ့တိုးတာအမြင်နေရတယ်ပေါ့နော
်မြောက်ပိုင်းစစ်တပ်တန်းချုပ်မှာမကြသေးခင်ကတိုင်းမှုအပြောင်းလဲဖြစ်ခဲ့ပြီးတိုင်းမှုအသစ်ဖြစ်လာတဲ့ဘုံမှုချုပ်ဒေသကျော်ရဲ့သတင်းစာရှင်းလင်းပွဲမေခွန်းနေ့အရလာမယ့်မိုးရာသီကာလမှာကချင်ဒေသတွင်းအစိုးရတပ်ရဲ့ထိုးစစ်တွေတိုးလာနိုင်တယ်လို့ KIA ဗိုလ်မှူးကြီးဇော်ကွန်းကသုံးသပ်ပါတယ်
။အေးဟိုတနေ့မပခတိုင်းမုံရဲ့ဒေသရှင်ရှင်ပွဲကလည်းအလုံးကြားမိမယ်ထင်တယ်။မပခတိုင်းမုံအတီပြောတဲ့စကားအရဆိုတော့ရာသီမုံရာသီပဲဖြစ်ဖြစ်နေရာသီပဲဖြစ်ဖြစ်သူတို့ကပြစ်ချင်းနဲ့ရှင်းနေဆိုတဲ့သဘောတဲ့ရောက်တယ်လို့ရောကအဲ့လိုပဲနားလေတယ်လေ။အာကျွန်တော်ကအကျိုးသတ်ခါချထားတဲ့နေရာမှာရန်သူတွေဝင်လာတော့ခုခံဖို့အတွက်တော့အဆင်ပြေမို့အဲ့လိုတော့ရှိထားတယ်
။တကယ်တော့ကချင်ဒေသတွင်းဖြစ်နေရတဲ့လက်ရှိစစ်ပွဲတွေဟာတရားဇာတ်ပေါ်အခြေခံတဲ့စစ်ပွဲတွေဖြစ်တာကြောင့်တရားဥပဒေစိုးမှုကြာဆင်းလာတယ်လို့ဒေသခံတွေစိုးရိမ်စိတ်ပိုတိုးလာနေတယ်လို့ကိုပညာကပြောပါတယ်
။ဟုတ်ပို့လည်းပြောရင်မုန်းကြီးရဲ့အရှိတော်မှာလည်းဘာတိုးတိုးရှိတယ်။ဒီတရားဇာတ်ရှိတယ်မုန်းကြီးရဲ့နောက်ဘက်မှာဆိုလည်းဗျာ
像印度人呢，在那种水出的、浇出的，啊，都那个叫南区呢，西那边，对，地方嘞叫新出的，啊，都白马们那里嘛，对呀，太阳山那里啊嘛，白在外里头，浙江里面，做到浙江嘛那边，在那些嘛嘞。阿里古那些马巴上在木江来耶，那些水啊，龙江去的那是咯。在不然咯，上洛阳没没听，我讲到这里面，牛婆也看木西木西呗啵。别家那咯，那小阿里的那咯，那那水伢来个，我在不然边上拉来那个。说到古在不然的去拉来干嘛咯？叫你管别多少叫，你妈咯，苦楚路也在别在哪里的，都拉来个。乌龟苏木木木西乌婆伢的个。
မီလာဆန်ငါးရင်းနေမနယ်ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကလည်း KIA နဲ့ DNL တပ်တွေကမူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်သလိုတနင်္လာနေ့ကလည်းမူဆယ်နဲ့နန်းဖက်ကကြားမှာအစိုးရတပ်နဲ့ DNL တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာစီရေးတင်းမာမှုအရှိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ။
ကိုညာဝေအောင်ပါရှင် VOA မြန်မာပိုင်းကနေပုတ်ထုံးနေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပြည်တွင်းစစ်ရက်စဲရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆန္ဒပြမှုတွေမြန်မာနိုင်ငံမျိုးအတော်များများမှာပြုလုပ်လျက်ရှိရမှာဒီကနေ့ထိဆိုရင်တော့ဆန္ဒပြသူ45ဦးကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူထားပြီးဖြစ်ပါတယ်ငြိမ်းချမ်းရေးအတွက်ဆန္ဒပြတဲ့တက်ကြွလှရှားသူတွေကိုတက်ဆိုင်ရသေးတဲ့အာဏာပိုင်တွေကအရေးယူနေတဲ့အပေါ်အယက်သားအစိုးရအနေနဲ့ဝင်ရောက်ဖြေရှင်းပေးတင်ပြီးလို့အမှုဖွင့်အရေးယူခံရသူတွေကပြောပါတယ်အကြောင်းဆုံးတော့ VOA သတင်းထောက်ကိုထက်အောင်ဟန်ကသတင်းပေးပို့ထားပါတယ
်။ပြည်ရင်းစစ်ရဆိုင်မှုနဲ့ပိတ်မိနေတဲ့စစ်ဘေးတုတ်ခတွေကိုအများဆုံးကယ်ထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်မန္တလေးကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒထုတ်ပေါ်တာတွေလုပ်ခဲ့ပါတယ်။အခုလမေလ5ရက်ကနေ15ရက်အတွင်းဆန္ဒထုတ်ပေါ်တာတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူတာ14မှုမှအမှုဖွင့်ခံထားသူ45ဦးတိရှိလာတာဖြစ်ပါတယ်။အခုလိုအကြမ်းမဖက်ပဲငြိမ်းချမ်းသာဆန္ဒထုတ်ဖော်သူတွေကိုအရေးယူတဲ့အပေါ်ရသားစိုးအနေနဲ့ဝင်ရောက်ဖြစ်ရှင်းပေးတဲ့လို့ပုံမှန်19နဲ့အမှုပွင့်ခံထားတဲ့ကြ བྱ ားဆရာမောင်ဆောင်ခကအခုလိုပြောပါတယ
်55ရောက်လောက်ဒီတစ်ဖက်လောက်အပြင်မှာတရားစဲခံနေရတဲ့ပတ်သက်ပြီးတော့ဒီလက်ရှိဒီခုနရသားအစိုးရအနေနဲ့အဲဒါတခုခုပေါ့နော်စီစဉ်ဆောင်ရွက်ပေးတဲ့နယ်လို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့လူတွေအကုန်လုံးဟာဒီကိုကျူးချူပွားတက်မဟုတ်ဘူးနဲ့တကယ်ဒီကျွန်တော်ကချင်ပြည်နယ်စစ်ပွဲရက်တန်ရေးနဲ့ဒီတပ်ပွဲအတွက်မှာပြိမိနေတဲ့ပြည်သူတွေဟိုဒီကုညီကျေကျေပေးရေးအတွက်သူတို့ရဲ့အဲသူတို့ရဲ့ဆန္ဒကိုထုတ်ပေါ်တာနောက်ကထုတ်ပေါ်နေမှာလဲအကြမ်းဖက်နေတခုမှမပါဘူးနဲ့ငြင်းငြင်းသာဆန္ဒထုတ်ဖို့ပဲချင်းဖြစ်တယ်။အဲအဲ့ဒီအပေါ်မှာဒီဒီလောက်ဒီပေါ်တော့ဒီအများပြအေးအေးယူခံနေရခြင်းနဲ့ပတ်သက်ပြီးတော့အရသာဆွေးရနေတဲ့ခဏနီးဝင်ရောက်ပေါ်တော့ကံကြေဖြည့်ရှင်းဆောင်ရွက်တာမျိုးလုပ်ပေးစီနေတာပါဗျာ
။စစ်ပွဲတွေရက်တက်မှုညီညီအတွက်စက်ပြီးဆန္ဒထုတ်ဖို့မယ်ဆိုရင်ဆန္ဒထုတ်ဖို့တဲ့သူတွေကိုထပ်ပြီးဖမ်းဆီးထိန်းသိမ်းခံရနိုင်လို့မောင်ဆောင်ခကဆက်ပြောပါတယ
်။သူတွေတောင်းဆိုရတဲ့ဒီအားလုံးကလည်းဒီကချင်ပြည်နယ်မှာဖြစ်တဲ့စစ်ပွဲကိုပုံမှန်အခြေခံနေတာကိုတွေ့တယ်။အဲ့ဒီအပေါ်မှာဒီတက်မတော်ပေါ်တော့အခုပြင်တက်မတော်လို့ကျွန်တော်တို့ပြောရမယ်။အဲ့ဒီဘက်ကနင်းနေအကဲဆက်တယ်လို့ကျွန်တော်မြင်တယ်တကယ်လို့ဒါဒီငင်းငင်းနဲ့ပတ်သက်ပြီးဆက်လုပ်မယ်ဆိုရင်လည်းအဲ့ဒီလုပ်တဲ့လူတွေလည်းဒီလိုတနည်းနည်းနဲ့တော့ဆန္ဒပြခံစည်းတာမျိုးထိန်းသိမ်းတာမျိုးတရားစွဲတာမျိုးမဖြစ်မနေခံရလိမ့်မယ်လို့ကျွန်တော်ထင်တယ
်ငင်းငင်းဆန္ဒထုတ်ပေါ်တဲ့တက်ကြလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကငိမ့်စုစီပုံမှန်19ပုံမှန်20ပြင်အသေးရေဖြတ်မှုပုံမှန်900စတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်အမှုဖွင့်ခံထားသူတွေမှာငင်းငင်းကြီးကပြရွတ်ဆိုသူတွေပါပါဝင်လာပါတယ်ငင်းငင်းရွတ်ဆန္ဒထုတ်ဖော်တဲ့ကိစ္စကိုအနာပိုင်းစိုးရအနေနဲ့အတိမပြုတ်တင်ပြီးအခုလိုတရားစွဲဆိုတာတွေဟာအကြီးကျယ်နဲ့လုပ်ရတဲ့ခုလိုနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံးသက်ပါတယ်
။ဟောတနိုင်ငံလုံးမှာအဖြစ်ခတ်တွေရက်ဆဲပြီးတော့ငင်းချမ်းရေးအမြန်ဆုံးရှားဖို့အတွက်ပြည်သူလူထုတိုင်းမှာဒါတာဝန်ရှိတယ်လို့မြင်တယ်။အဲ့ဒီတာဝန်ရှိမှုကိုအတိစိတ်တက်ရှိရှိနဲ့ဆန္ဒထုတ်ဖော်တဲ့ပြည်သူလူထုအပေါ်မှာအစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ပဲဖြစ်ဖြစ်ဥပဒေချောင်းရာတရားစွဲဆိုပြီးတော့အမှုဖွင့်ရေဆိုတာကျွန်တော်အမြင်အဖြစ်တော့ကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်။သူတို့ရဲ့ဆောင်ရွက်မှုတွေကိုဟို appreciate ဖြစ်တဲ့နယ်လို့မြင်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ငြိမ်းချမ်းရေးလိုလားတဲ့သူတွေဆန္ဒထုတ်ဖော်တဲ့သူတွေကိုဒီစဲဥပဒေပုံတွေကနေပြီးတော့အခုဖွင့်မယ်တရားစွဲဆိုမယ်ဆိုရင်ဒါဟာအင်မတန်မှဟိုမျက်နှာပြက်စရာအကြီးတန်းလူရက်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ
်။မေဆန်းနေ့ရက်နေ့ကတာမွေဝိုင်းမှာဆန္ဒထုတ်ပေါ်တဲ့ငင်းငင်းတက်ကြွလှုပ်ရှားသူတွေဟာလူစုခွဲဖို့ပြင်ဆင်နေချိန်မှာရဲတပ်ဖွဲ့အပြင်အရဝတ်နဲ့လူတွေကဖမ်းဆီးထိုးချိန်မှုတွေလည်းရှိခဲ့ပါတယ်။ ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲကျောက်အောင်ဝင်းဦးကစာနာထုတ်ဖော်မှုကိုရှင်းလင်းရမှာအရဝတ်အသုံးပြုခြင်းမရှိဘူးလို့မနေ့ကပြည်ထရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာညွှန်ဆိုထားပါတယ်။စာနာထုတ်ဖော်သူတွေဟာအာဏာပိုင်တွေကိုစာနာထုတ်ဖော်ဖို့ခွင့်ပြုမိတ်တောင်းခံခဲ့ပေမယ့်အာဏာပိုင်တွေဘက်ကရင်ကြောချက်တဲတာတွေပြည်သူအထိတ်တလန့်ဖြစ်မယ်ဆိုတဲ့အကြောင်းပြချက်တွေနဲ့စာနာထုတ်ဖော်ခွင့်မပြုခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ငင်းငယ်ကြီးစာနာထုတ်ဖော်တာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမှာ9မှု၊မန္တလေးတိုင်းမှာ3မှု၊ကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာ2မှုစီဖွင့်ထားတာဖြစ်ပါတယ်။တကြွလှုပ်ရှားသူတွေကတော့စစ်ပွဲတွေရပ်ဖို့ငင်းငယ်ကြီးလှုပ်ရှားမှုဆက်လက်ပြုလုပ်သွားမယ်လို့ဆိုပါတယ်။ငင်းငယ်ကြီးလုပ်ငန်းချင်းကိုဦးစားပေးတခုအနေနဲ့ဆောင်ရွက်နေတဲ့အခု NLD ဆိုတာလက်ထက်မှာပဲနေဆက်တကြောမှာတိုင်းသားလက်နက်ကင်ယူနဲ့စီအေးတက်မှမှုတွေပုံများလာပါတယ်။ပင်လုံညီလာခံကိုလည်းအခုဒီမေလာထဲမှာပြန်လည်စတင်နိုင်မှုကြီးမန်းထားပါတယ်။ဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်ငင်းငယ်ကြီးလုပ်ငန်းစဉ်တွေအတော်လေးနှောက်ယှက်ဖြစ်လာတယ်လို့တစ်ဖက်မှာလည်းစစ်ပွဲရဲ့ဆေးရီတောင်းဆိုမှုတွေကလည်းအရှိန်မြင့်လာပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြသွားတော့ပါရှင်။ Riders တင်းထောင်တို့နဲ့အတူတင်းစီရမိတဲ့ရဲတပ်ဖွဲ့ရဲ့လူဝဲမတန်တွေဘလို့ရခဲ့တယ်လဲဆိုတဲ့ကိစ္စနာပတ်သက်ပြီးဒီကနေ့တရားရုံးထွက်ချက်တွေမှာရှုပ်ထွေးစရာတွေနဲ့ကွဲလွဲချက်တွေဖြစ်လာပါတယ်။ဒီမတန်းတွေကိုတူတက်ကြနိုင်လင်းကသတင်းထောက်တွေကိုချင်းဆိုပြီးပြခဲ့တာဖြစ်တာကြောင့်ဂျာဟာထောင်ဖမ်းမှုဖြစ်တယ်ဆိုပြီးပြောနေကြပေမဲ့လို့ဒီကနေ့တရက်ခွင်မှာတော့တူတက်ကြနိုင်လင်းကသူ့ပေးတာမဟုတ်ဘူးဆိုပြီးညှင်းဆိုလိုက်တာပါ။ရိုက်တာသတင်းထောက်နှစ်ဦးရဲ့ဒီကနေ့တရက်ခွင်ကြားနာမှုတွေနဲ့ပတ်သက်လို့တွားရသတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာရိုက်တာသတင်းသမားတွေကသူတို့ကိုပုံမှန်တက်အရေးယူထားတဲ့နိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆိုထားတဲ့ဒုတက်ချက်နိုင်လင်းကိုဒီကနေ့ရုံချိန်မှာဆင်မေးခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းသမားတွေကနိုင်ငံတော်လူ့ဝက်စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့စွပ်စွဲထားချက်ပေါ်ဒုတက်ချက်နိုင်လင်းကညှင်းဆိုခဲ့သလိုရိုက်တာသတင်းသမားတွေနဲ့တွေ့ဆုံမှုကြောင့်ထောင်တစ်နှစ်ပြည့်တန်ကြာခံခဲ့ရသူဒူရဲမှုဟောင်းမိုးရံနိုင်ကပြီးခဲ့တဲ့ဧပြီ20ရက်နေ့ထွက်ဆိုထားခဲ့တဲ့ဖမ်းဆီးခံရိုက်တာသတင်းတောက်နှစ်ဦးဟာအထက်မင်းရထောင်ချောက်စင်ဖမ်းခံခဲ့ရတာဖြစ်ကြောင်းနဲ့ဒီလိုထောင်ချောက်စင်ဖမ်းနိုင်ဖို့ဒုတက်ချက်နိုင်လင်းကိုရဲမှူးချုပ်တင်တူကိုကခိုင်းတာဖြစ်ကြောင်းထွက်ဆိုထားတဲ့ထွက်ဆိုချက်အပေါ်မှာလည်းညှင်းဆန့်သွားခဲ့ပါတယ်။ရိုက်တာသတင်းတောက်ကိုအလုံးကတော့ဒုတက်ချက်နိုင်လင်းထွက်ဆိုချက်တွေကအမှန်တရားနဲ့လွဲချော်နေတာကြောင့်စိတ်ပြက်မိကြောင်းတရားမျှတမှုကိုအမြန်ဆုံးပေးဖို့အစိုးရကိုအခုလိုတောင်းဆိုသွားပါတယ်
။ဘာဖြစ်လဲဆိုတော့ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်။အမှန်ကန်ကန်ဆောင်ရွက်ပေးနိုင်ဖို့လည်းကျွန်တော်တို့လိုချင်ပါတယ်။ကြည့်ကြည့်တရားကျွန်တော်တို့အမှန်တရားဘယ်လိုရလာမလဲဆိုတဲ့ပုံမှာကျွန်တော်တို့တော်တော်လေးကိုစောင့်စားနေရအခုခေါင်းထဲမှာလည်းကျွန်တော်တို့နှိမ့်တဲ့ဝက်လောက်ရှိပါပြီ။ကျွန်တော်တို့ကသတင်းသမားလို့သတင်းသမားလုပ်ခဲ့တဲ့နေသားမှာသူတို့ကဒီလိုပိတ်ကျင်ဆောင်ပန်းနဲ့ဆိုတော့ရှင်းရှင်းလင်းလင်းကိုကျွန်တော်တို့ညီနိုင်ပါတယ်။ဒါကိုနိုင်ငံတော်အဖြစ်ဒါကျွန်တော်တို့ပေါ်မှာလုံခြုံရေးလိညာနေလို့ဖို့ဆိုတာပါ
။ဒီကနေ့တရားရုံးစစ်မေးချက်တွေမှာဒုတက်ချက်နိုင်လင်းဖြေကြားချက်တွေနဲ့ရိုက်တာသတင်းသမားတွေရဲ့ဖြေကြားချက်တွေကြားမှာရှုပ်ထွေးစွာကွဲလွဲနေတဲ့အချက်တွေရှိခဲ့ပြီးဒါတွေကတော့အခင်းဖြစ်ဒီဇင်ဘာ12ရက်နေ့ညကဒုတက်ချက်နိုင်လင်းဘက်ကရိုက်တာသတင်းသမားတွေကိုစတင်ဖုံးဆက်ကခေါ်ခဲ့တယ်လို့ရိုက်တာသတင်းသမားတွေကထွက်ဆိုထားတဲ့အပေါ်မှာလည်းဒုတက်ချက်နိုင်လင်းဘက်ကညှင်းဆန့်လိုက်ပြီးသူ့အနေနဲ့အခင်းဖြစ်နေကရိုက်တာသတင်းသမားတွေကိုအတင်းခေါ်ခဲ့တာမရှိပဲရိုက်တာသတင်းသမားတွေဘက်ကသာစတင်ဖုံးဆက်ပြီးသူရှိရာနေရာကိုလာရောက်ခဲ့တာကြောင့်သူတာဝန်ကျရာနေရာနဲ့အနီးဆက်ဆုံးမှာတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တာကြောင့်ထွက်ဆိုချက်တွေဟာအတော်လေးကွဲလွဲနေခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်ဒီဥခင်မောင်စောကတော့
ရေမှုရုပ်ကျင်ကူကဘာခိုင်းလို့ဘာလုပ်နေလဲဆိုထွက်မယ်လို့ကျွန်တော်မြင်စား။ဆိုတော့မနေ့ကကပိတ်ပြီးတော့ရေကျုပ်ကပြောထားတာဟိုနောက်တဲ့နေ့ကြည့်ပါဦး။ဟိုကမဟုတ်ပါဘူးလို့ပြောထားတာ။သူကိုဒီလိုပဲပိတ်ခွင့်လို့ဆိုကျွန်တော်ပြီးထားတာ။ဒါပေမဲ့အဲ့ပိတ်ထွက်တဲ့အထဲမှာဘယ်ဒါဟိုကျွန်တော်တို့လူစားကိစ္စလေးစီရလိုက်တယ်လို့ကျွန်တော်တို့ကလည်းယူဆတယ်ပေါ့
။တရားပြန်ရိုက်တာရှင်တွေဘက်ကကိုအလုံးထွက်ဆိုချက်နဲ့ဒုတက်ချက်နိုင်ရင်ပြောဆိုချက်ကွာခြားမှုတွေကြောင့်ဒုတက်ချက်နိုင်လင်းနဲ့ကိုအလုံးတို့အခင်းမဖြစ်ခင်နဲ့အခင်းဖြစ်နေတို့ကပြောဆိုခဲ့တဲ့ဖုန်းအတန်ဖိုင်တွေကိုတရားရုံးဘက်ကတရားဝင်တောင်းယူစီစစ်ပေးဖို့တင်ပြလာတာရှိခဲ့ပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကတော့အမှုစတင်တိဆောက်ချိန်မှာအမှုစစ်ရဲရာရှိကဒီလိုစုံစမ်းစစ်ဆေးခဲ့တဲ့လုပ်ငန်းစဉ်မျိုးထည့်သွင်းလှုပ်ဆောင်ထားတာမရှိတာမို့တရားရုံးကဒါကိုလက်တလောချက်ချင်းစီစစ်ပေးနိုင်ခြင်းမရှိလို့ဒီတစ်ခေါက်တင်ပြတာကိုပယ်ချလိုက်တယ်လို့တရားခွင်မှာတရားသူကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့မှာဒူရဲမှုဟောင်းမိုးရံနိုင်လို့ပဲအရေးယူခံလိုက်ရတဲ့တက်ကြက်ကြီးထင်မောင်းလင်းကိုစစ်မေးဖို့ပြီးခဲ့တဲ့ရုံးချင်းတုန်းကတရားသူကြီးကသူ့ရဲ့သက်ဆိုင်ရာတရင်ဌာနကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။သူတာဝန်ကျခဲ့တဲ့အမှတ်၈လုံခြုံရေးရဲတပ်ရင်းက ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကသူ့ကိုရဲတပ်ဖွဲ့ကနေရှာတပ်ပန်ထုတ်ပယ်လိုက်ပြီးဖြစ်တာမို့တရင်ကနေထွက်သွားတာကြောင့်အခုချိန်မှာပဲနေရာမှာနေထိုင်တယ်ဆိုတာမသိကြဘူး။ဒါကြောင့်ရိုက်တာအမှုမှာအစိုးရရဲ့တရားလိုပြတတ်တဲ့အဖြစ်လုပ်ငန်းခြင်းမရှိတော့ကြောင်းပြောလာခဲ့ပါတယ်။လက်ရှိမှာတော့အစိုးရရှိနေတွေဘက်ကတိုက်ချက်ကြီးခင်မောင်းလင်းနေရာမှာအစာထိုးလိုပြတတ်တဲ့တအူးအဖြစ Tajang, Lama Mina set in a cinema. Nayata Yongjin call you be, Eri Nibiroga Lare, Mugin Chunjin do the Ugu, Satin send me my pipare. Lashi Chimaro, Dila Sekame, Mugin Chunjin do the Uye, Yadune, Nameguro, Matia di Baushi.
Mammy Katin Piatwaraba, Kuro Nanganaga, some mother of Piop, Tim Yawame. ပေအရသည်တာမှာပဲဖြစ်ဖြစ်လူငယ်တွေဟာသူတို့နေထိုင်ရပတ်ဝန်းကျင်မှာဘဝတွေပုံမတိုးတက်ကောင်းအောင်လုပ်ဆောင်နိုင်မဲ့အတွေးအခေါ်တွေရှိတတ်ကြပါတယ်ကျော်ရနိုင်ငံမြောက်ပိုင်းကဇတ်တာရီဒုက္ခဒေသခံမှာတိတ်ကြခင်ကပြုလုပ်တဲ့ပြပွဲတစ်ခုမှာတော့ဆယ်ကျော်သက်စီးရီးယားလူငယ်လေးတွေကသူတို့ကြံစာတီထွင်ထားတဲ့ပစ္စည်းတချို့ကိုခင်းကျင်းပြသခဲ့ကြပြီးသူတို့နေထိုင်တဲ့ဒုက္ခဒေသခံကိ
မလုံလောက်မှုကနေစွဲအင်နဲ့သွာလာရေးအစုံလိုအပ်ချက်မျိုးစုံရှိနေတာပါလူသားချင်းစာနာတဲ့အဖွဲ့တွေကတက်ဆွမ်းသမျှဝိုင်းဝန်းကူညီကြပေမဲ့လည်းလိုအပ်ချက်တွေကိုပြည့်မီရဲဆိုတော့မရှိပါဘူးပရဟိတအဖွဲ့ The One Foundation ကတော့ကလေးတကယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF နဲ့လက်တွဲပြီးဂျော်ဒန်နိုင်ငံအထွေထွေဒုက္ခသည်စခန်းတွေကလူငယ်တွေကိုစုဦးတီထွင်လှုပ်ဆောင်တာအပါအဝင်အတိတ်ပညာအမျိုးမျိုးသင်ကြားပြသပေးတဲ့သင်တန်းတွေကိုလုပ်ပေးပါတယ်။ကိုယ့်ဘက်ဝန်ကျင်ကိုလေ့လာပြီးတော့ဘာလိုအပ်ချက်တွေရှိနေတယ်၊ဘယ်လိုဖြည့်ရှင်းနိုင်တယ်ဆိုတဲ့နည်းလမ်းတွေရှာပြီးအဲဒီကနေမှဈေးကွက်ထဲအထိတင်ပို့ရောင်းချနိုင်တဲ့ကုန်ပစ္စည်းတွေဖန်တီးနိုင်တဲ့အထိဖြစ်လာအောင်ကြိုးစားဖို့ကျောင်းသားတွေကိုတိုက်တွန်းတယ်လို့ UNICEF အဖွဲ့ကစက်တစ်တီထွင်မှုဆိုင်ရာကျွမ်းကျင်ပညာရှင် Robin Liu ကပြောပါတယ်
So for example they go into community and they say well there's not enough
light. ဘာမှဆိုပါစို့လူမှုအတိုင်းဝိုင်းနဲ့သူတို့ရောက်သွားတဲ့အခါကျက်စမီမလုံလောက်တာကိုသိမယ်။အဲ့ဒီအခါတက်ခွဲခန်းကိုလာပြီးတော့ဒီကကူညီပေးနေသူတွေနဲ့အတူမိရနိုင်မယ့်နေလန်းကိုရှာပြီးရင်လူရစီပြန်သွားပြီးတော့အဲ့ဒီမိကိုစမ်းသပ်လူတွေကသူတို့ကိုအဆိုးအကောင်အကြံပြုချက်တွေပေးအဲ့ဒါတွေနဲ့နောက်တစ်ဆင့်ပို့ကောင်းအောင်လုပ်ဆိုတာမျိုးပါ။ဒီလိုနည်းတယ်ပဲဈေးသက်သာပြီး300လွယ်ကူတဲ့မိရေကိုအသက်15နှစ်အရွယ်ဒုက္ခသည်ဒီနာအက်စကာကဖန်တီးခဲ့ပါတယ
်။
ညနေ 9:00 ကနေပဲမနေ့ 3:00 ထိလျှက်စင်ပြီးမရပါဘူး။ဒါမဲ့လဲကျောင်းသားတွေစာကြည့်ဖို့ဆိုရင်မိကလိုပါတယ်။မွေးကင်းစားကလေးမိခင်တွေအတွက်လဲသူတို့ကလေးငယ်တွေကိုပြုစုစောင့်ရှောက်ဖို့ဆိုရင်မိကလိုတာပါ။အခုတီထွင်လိုက်တဲ့မိအိမ်ကတော့ဈေးလဲတက်တာပါရှင
်။ဗိတ်တက်ကလတ်တိုင်း300တဲ့ Softened Hub ကတော့သူ့အတွက်သွားလာရတာပုံမလွယ်ကူစေပဲလျှက်စစ်တဲ့အားလုံးစပိတ်ကိုတီထွင်ခဲ့ပါတယ်။ကြုံတွေ့ရတဲ့စိတ်ကောမှုတွေကိုတော့ Hub ကအခုလိုပြန်ပြီးပြဝေပါတယ်။
ပဘဲဆရာတဦးစီကအကူအညီယူခဲ့ပါတယ်။နှစ်ဘိန်းတက်ကလတ်ထိုင်ကနေအမြင့်နေရာတွေကိုပါဆက်နိုင်သွားနိုင်တဲ့သုံးဘိန်းဖြစ်အောင်ကျွန်တော်လှုပ်ချင်တဲ့ပုံစံတစ်ခုသူ့ကိုရှင်းပြပါတယ
်။အခုလိုတီထွင်မှုတွေကလည်းဂျော်ဒန်နိုင်ငံအတွင်းတခြားဒုက္ခသည်စခန်းတွေမှာပါဒီလိုဖန်တီးမှုတွေဖြစ်လာဖို့ပြောလို့ရပြီတော့အခုလှုပ်ဆောင်ချက်ကတော့အဲ့လိုဖြစ်လာဖို့အတွက်အစပြုလုပ်ငန်းစဉ်ဖြစ်တယ်လို့ UNICEF အဖွဲ့ကိုယ်စားလှယ် Robert Jenkins ကပြောပါတယ
်။ There's enormous potential to scale up and absolutely we are in need of additional.
သူချက်လုပ်နိုင်မယ့်အလားအလာတွေအများကြီးရှိတယ်လို့ကျွန်တော်တို့ထင်ပါတယ်။တနင်္ဂနွေတိုင်းတာနဲ့ကြည်ကြည်ပြန့်ပြန့်လှုပ်သွားနိုင်ဖို့အတွက်နောက်ထပ်ငွေကြေးရမငွေလည်းလိုအပ်ပါတယ်။လူမှုတိုင်းဝန်အားလုံးကလူငယ်တွေအားလုံးဒီလုပ်ငန်းစဉ်မှာပါဝင်ခွင့်ရပြီးတော့သူတို့ရဲ့စမ်းသစ်တဲ့တွေးခေါ်တွေကိုနောက်ဆုံးအသုံးချနိုင်မှာဖြစ်ပါတယ
်။နိတိညာသိမ့်မရှိလာတဲ့ဒုက္ခသည်စခန်းတွေအတွက်အခုလိုတင်တန်းတွေအပြင်ဆက်ချုပ်တာနဲ့တခြားလက်မှုပညာသင်တန်းတွေလည်းရှိပါရဲ့ရှင
်။မခင်ဖြူရေးတင်ပြသွားတော့ပါရှင်။သောတာရှင်များရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 0939382555 လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတိုင်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 2425 30နဲ့ line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုံနှိပ်နေ့ညပိုင်းအတန်လွတ်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00တိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရုကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထံမှာတော့လူလူနဲ့ကြမှာရေးအားကစားသတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။နောက်ထပ်ကြားမယ့်ကဏ္ဍတစ်ခုမှာကတော့
ဒီမူးစုဘဲစုဦးရေလေးရဲ့ဘဝရဲ့ခံစားခွင့်တောင်မှလူငယ်တွေခင်ဗျာမရကြတော့ပါဘူးသူတို့ကကြွယ်သေးတယ်
ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်မှာလူအခွင့်အရေးရှင်နဲ့ဦးသိန်းတန်ဦးပြောသွားတာပါအပြည့်စုံကတော့မကြခင်ကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြမှာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပါမယ်အထွေထွေယောဂကိုဆရာဝန်တွေအနေနဲ့နိုင်ငံတကာအဆင့်မီစီချိုသွေးချိုယောဂကုလုံးတွေကိုတည်ရှိလက်တွေ့အသုံးချနိုင်စေဖို့အတွက် CCE BDM လို့ခေါ်တဲ့စီချိုသွေးချိုအတိမတ်ဖြူသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပါပြီလူလူနဲ့ကြမှာရေးအစီအစဉ်မှာဒေါက်တာတန်စောတင်ပြထားပါတယ်
တို့ရဲ့ယောဂဟာကုသခက်ခဲတဲ့ယောဂတစ်ခုဖြစ်ကနေတမလူပြောလို့တက်တန်းစီနေနိုင်အောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်။နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာစီချိုသွေးချိုယောဂရှိပြီလို့သိသိချင်းဆန်ချိန်မီရဲ့စီချိုသွေးချိုကုသမှုနည်းလမ်းတွေနဲ့အသိပညာပေးမှုတွေကိုရရှိခဲ့မယ်ဆိုရင်တက်တန်းစီနေထိုင်သွားဖို့ဖြစ်နိုင်နေပါပြီ။မြန်မာနိုင်ငံအရေးရကစီချိုသွေးချိုဝေနာရှင်တွေဟာစီချိုတဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးတွေစီကိုရောက်မလာနိုင်ခင်မှာမိမိတို့ဒေသမှာရှိနေတဲ့အထွေထွေယောဂဦးဆရာဝန်တွေနဲ့အရင်ဆုံးထိတွေ့ကုသမှုခံယူကြရတာပါ။လူနာနဲ့ပထမဆုံးထိတွေ့ရတဲ့အထွေထွေယောဂဦးဆရာဝန်တွေကိုစီချိုသွေးချိုနဲ့ပတ်သက်တဲ့နောက်ဆုံးမောက်ကူထုံးတွေကိုအချိန်မီသိရှိအောင်တင်ကြားပြသပေးခြင်းဟာစီချိုသွေးချိုကြောင့်နောက်ဆက်တွဲဆွေးနွေးဖြစ်မှုနဲ့အသက်ဆုံးရှုံးမှုတွေကိုရှင်းချတဲ့နေရာမှာထိရောက်တဲ့အနေနဲ့တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံစီချိုသွေးချိုအသင်းဥက္ကဋ္ဌဖြစ်သူပမောက်ခဒေါက်တာဦးတင်ဆွေလက်ကပြောပါရစေ
။ကျွန်တော် CCEB CCEB DM အဓိကရွယ်ချက်ကတော့စီချိုသွေးချိုကုသရေးကိုလက်တွေ့ကုနေတဲ့ဆရာဝန်တွေပိုပြီးအစဉ်နှံမြင့်မြင့်စင်နမ်းမိမိကုနိုင်အောင်လို့ကျွန်တော်ကြည်ရတာဖြစ်တဲ့ကြောင့်စီယုတ်တို့ကုသရေးမှာပုံပြီးစင်နမ်းမြင့်လာမယ်ပေါ့မြင့်လာမယ်ဆိုရင်စီယုတ်တို့ယောဂရှိပြီးသားလူတွေကကုသမှုမှာစံနှုန်းတွေပိုကောင်းလာမှာအဲ့ဒါဆိုရင်သူတို့ရဲ့စီယုတ်ကြောင့်ကြောက်ရွံ့ကောင်းတဲ့နောက်ဆက်တဲ့ယောဂတွေဖြစ်ပေါင်းမှုနှုတ်တာတွေညော့သွားမယ်အဲ့ဒါဆိုရင်တော့သူတို့ကစီယုတ်တို့ယောဂရှင်ဖြစ်တော်ညာလဲတက်တန်းတွေကသူတက်တန်းတိုင်းလူတက်တန်းစီနေနိုင်မှာပေါ့အဲ့ဒါဖြစ်လာမယ်ပေါ့စီယုတ်ယောဂဖြစ်ပေါင်းမှုညော့ချသွားမလားဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကြီးနဲ့တိုက်ရိုက်ကြည့်တော့မဆိုင်ဘူး။တော့သူများတက်ရောက်တဲ့ဆံအောင်များနေတဲ့ကာဝေးနီလန်းတွေလည်းသူတို့ပြီလာမယ်။ပြီလာတဲ့ချိန်ကသူတို့အဲ့ဒါပြန်ပြီးစင်ပွားနေတဲ့သူတို့တက်ဆိုင်ရရပ်ဒေသမှာသူတို့ပြန်ပြီးပြောမယ်ဟောမယ်။ပေါင်းဝင်ကြီးတွေပြောမယ်ဆိုရင်လည်းပေါင်းဝင်ကြီးကသိပညာတွေဒီပြန်ပွားမှုများလာပြီးတော့လည်းစီရသေးရောကောတနည်းတလန်းနဲ့တော့ဖြစ်ပွားလို့ညော့နိုင်တော့ဒါပေမဲ့အဓိကဒီရွယ်ချက်ကတော့ကုသရေးမှာပုံမူကြီးကောင်းမွန်လာဖို့ကျွန်တော်ရည်ရွယ်ချက်ဖြစ်ပါတယ
်အထွေထွေယောဂကုဆရာဝန်တွေကို CCEBDN လို့ခေါ်တဲ့စီချိုသွေးချိုယောဂကုထုံးနဲ့ပတ်သက်တဲ့အသိမှတ်ပြုသင်တန်းတွေပြုလုပ်ပေးခြင်းဟာအိန္ဒိယနိုင်ငံမှာအောင်မြင်ခဲ့တဲ့နည်းလမ်းတစ်ခုဖြစ်ပါတယ် CCEBDN သင်တန်းတွေပြုလုပ်ပြီးစီချိုသွေးချိုယောဂကုသမှုအစဉ်တန်းကိုမြှင့်တင်နိုင်ခဲ့တဲ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ဟာမြန်မာနိုင်ငံမှာပြုလုပ်မဲ့ CCEBDN သင်တန်းတွေအတွက်ပူးပေါင်းကူညီဆောင်ရွက်ပေးလျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလက်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဝီတိုရီယာဆေးရုံမှာကျလေပွဲရတော့ကျွန်တော်မြန်မာနိုင်ငံဟော်မုန်းတခုဆောင်များဖွဲ့နေမြန်မာနိုင်ငံစီယူသူယောဂတင်းတို့ရဲ့ပူးပေါင်းပြီးတော့ဖွင့်လှစ်တဲ့ certificate course on evidence based diabetes in Myanmar ဘာမှပြည့်ပြန်စုတင်နန်းကိုပုံပန်းခဏဖြစ်ပါတယ်အဲ့ဒီတင်နန်းကကျွန်တော်တို့ဆရာပြောတဲ့ဟော်မုန်းတခုဆောင်များဖွဲ့ရဲ့ကျွန်တော်မြန်မာနိုင်ငံစီယူသူယောဂတင်းရဲ့ပူးပေါင်းပြီးတော့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ပေါ့ foundation ပေါ့ဒီကျွန်တော်ပူးပေါင်းပြီးဖွင့်တဲ့သင်တန်းဖြစ်ပါတယ်အဲ့တော့ပြည်သူအိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ကနေပြီးတော့ foundation ကနေပြီးတော့သူတို့အိန္ဒိယတနေငံလုံးမှာသင်နေတဲ့ သယုံညွန့်တန်းပေါ့သယုံညွန့်တန်းကိုကျွန်တော်တို့ဗမာနိုင်ငံမှာတင့်လျော်မှာသယုံညွန့်တန်းနေတယ်ကျွန်တော်ပြန်ပြောင်းပြီးတော့ပေါ့ပြန်ပြောင်းပြီးကျွန်တော်တို့ဗမာနိုင်ငံကဆရာဝန်တွေအတွက်ကြီးရွယ်ပြီးတော့ဖွင့်တာဖြစ်ပါတယ
်တင်တဲ့တစ်ခုမှာဆရာဝန်ဥယျာဉ်20ဦးသာတက်မှတ်တင်ကြပေးမှာဖြစ်ပြီးယခုစတင်ဖွင့်လှစ်ချိန်မှာဆန္ဒ3ခုနဲ့စတင်ဖွင့်လှစ်နိုင်ခဲ့တယ်လို့သိရပါတယ်ရန်ကုန်နဲ့မန္တလေးမှာသာမကမြန်မာနိုင်ငံရဲ့တခြားဒေသတွေမှာပါဆရာဝန်တွေစုပြီးတောက်ဆုခဲ့မယ်ဆိုရင်တွားရောက်တင်ကြပေးဖို့စီစဉ်လျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလည်းကပြောပါတယ်
မြန်မာနိုင်ငံစီးပွားရေးယောဂကုသရေးအစဉ်အမ်းကိုနိုင်ငံကစဉ်းစားမိအောင်လို့ဂျိုးပန်းနဲ့ဂျိုးပန်းမှုတစ်ခုဖြစ်ပါတယ်အဲတော့ဒီနေ့တင်ကြားရေးစင်တာတင်ရန်ကုန်မှာစင်တာနှစ်ခုရှိပါတယ်စင်ကြားရေးစင်တာနှစ်အနေနဲ့ကျွန်တော်ဝီဂျူရီယာမှာကျွန်တော်လုပ်ပါမယ်စင်တာတင်အနေနဲ့ကျွန်တော်ဂရန်ဟန်တာစီယုံမှာလုပ်ပါမယ်အဲနောက်တစ်ပတ်ကျရင်တော့ကျင်းကြီးဒီမန်လီမှာကျွန်တော်မန်လီဆောင်ဝင်တင်တိုင်းမှာကျွန်တော်မန်လီစင်တာ3အနေနဲ့ကျွန်တော်ဖွင့်ပါမယ်အဲတော့ကျွန်တော်တို့ကတင်နန်းသားများကိုတကယ်တောက်အောင်လို့တင်ကြတာတက်ကြအောင်လို့ဆရာနဲ့အကြောင်းသားနဲ့ရင်းနှီးမိကျင်တာမိလို့ရအောင်ဟို small group တီချင်နေတယ်ပဲတင်ပါမယ်။အာတောဥစုမှာကျွန်တော်တို့ဆရာတယောက်အာတင်နန်းသားကရောက်20ပဲကျွန်တော်20ပဲလက်ခံပါတယ်။ဒါအခုလျှောက်တင်နန်းလျှောက်တဲ့အချိန်မှာကျွန်တော်တို့ရွေးလိုက်တဲ့အချိန်မှာသူတင်နန်းရင်လျှောက်ထားပြီးတော့မရွေးရလို့ဆိုပြီးတော့မပါလို့ဆိုပြီးတော့အာနည်းမကျင်တဲ့ဒီတက်ရှိပါတယ်ဒါပေမဲ့သူတို့လည်းကျွန်တော်တို့ကအမှုညွတ်မြေတားရက်ခံပါတယ်ကျွန်တော်တို့ဒါပြီးမကြခင်မှာပဲကျွန်တော်ဒုတိယ cycle ပေါ့ဒုတိယ batch ပေါ့တင်နန်းသာသူတို့လျှောက်ထားပြကြတယ်ဆိုရင်ကျွန်တော်စပြီးတော့ဖွင့်ပါမယ်အဲ့တော့ဒီတင်နန်းကိုကျွန်တော်ဒီဗီလုံးမှာရှိတဲ့အဲမြို့ကြီးတွေမှာတောက်လို့ရတဲ့နေရာတွေမှာကျွန်တော်ဖွင့်ဖို့ကြီးရွယ်ပါတယ်ပေါ့အဲ့တော့အခုစင်တာ1အနေနဲ့စင်တာ2အနေနဲ့ရန်ကုန်နဲ့ရန်ကုန်မှာရှိပြီးတော့စင်တာ3မင်းလေးမှာဖွင့်တော့ညလဲနောက် batch တွေကြရင်တော့ဆိုပါတော့တနေရာမှာတောင်ကူမှာဆိုပါတော့တောင်ကဆောင်ကြီးကကျွန်တော်ရှိမှာအနည်းဆုံးတောင်ကူနဲ့ရွှေနီချုပ်ဆက်ပေါ့အဲဒီကဝင်းကြီးကကျွန်တော်ရှိမှာတက်ချင်တဲ့သူ16ယောက်20ရှိတယ်လို့ပြောရင်ကျွန်တော်အိမ်မှာပါစင်နန်းထပ်ဖွင့်ပါမယ်။နောက်ပတ်တရားဆရာကြီးကလည်းအဲ့လိုပဲကျွန်တော်ယောက်20ရှိတယ်ဆိုတော့ကျွန်တော်ရှိမှာစင်နန်းထပ်ဖွင့်ပါမယ်။ဆိုတော့ဒီစင်နန်းတွေကိုကျွန်တော်ဗမာပြည်ဦးမှာရှိတဲ့အဲဆရာဝန်တွေကြည်ကြည်ပြင်းပြင်းနဲ့နှစ်နှစ်ဆက်ဆက်ကျွန်တော်စင်နန်းပို့ချပေးဖို့ကြိုးစားဖြစ်ပါတယ်။
မြန်မာနိုင်ငံအရရမှာရှိတဲ့အထွေထွေယောဂကုဆရာဝန်တွေအနေနဲ့နိုင်ငံတကာအသိမီတဲ့စီကျူတွေ့ကျယောဂကုထုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDN လို့ခေါ်တဲ့စီကျူတွေ့ကျယောဂအတိအမှတ်ပြုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါလူလုံးနဲ့ဂျာမန်ရေကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ခရော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံမှာအရေးအပါဆုံးလူဦးရေအများဆုံးဖြစ်တဲ့လေသမားလူရန်စာရရဲ့ဘဝဟာလွတ်လပ်ရေးတိဖက်ခေတ်အဆက်ဆက်မှာဘလောက်ထိတိုးတက်ကောင်းမွန်လာခဲ့ပါသလဲလက်ရှိမှာရောလေသမားတို့ဘဝအခြေအနေတိုးတက်ကောင်းမွန်ရေးအတွက်အစိုးရကဘာတွေဆောင်ရွက်ပေးနိုင်တယ်လဲဆိုတာလေသိန်းခံလေသမားတို့ဖက်ကလိုက်ပါဆောင်ရွက်ပေးနေတယ်လို့ခွင့်ရရှိနေဦးသိန်းတောင်းနဲ့ဦးကျော်စန္ဒဆွေးနွေးသုံးသပ်ထားပါတယ
်ဦးသိန်းတောင်းခင်ဗျာဒီနေ့မြန်မာနိုင်ငံမှာလက်သမားတွေရဲ့ဘဝဟာလွတ်လပ်ရေးဒီဘက်နောက်ပိုင်းခေတ်တွေမှာရပ်ပူပြီးတိုးတက်လာတယ်လို့အကြံပြင်းဆုံးသတ်လို့ရမှာခင်ဗျာ
အကြံပြင်းပြောမယ်ဆိုရင်တော့ဖြစ်တယ်ပေါ့နော်တကယ်တကယ်အသေးစိတ်တစ်ချက်စီပြောကြမယ်ဆိုရင်တော့တချို့ချက်တွေကတည်းကမထူးခြားတာဘူးဒီလိုတမျိုးပြောရမှာ
ဆိုတော့လွတ်လပ်ရေးပြီးကြတဲ့အချိန်လာခဲ့တာပေါ့ဒါပေမဲ့မကြသေးခင်ခေတ်တွေကဆိုကြပါစို့နာအဝတာနာအဖာခေတ်တုန်းကအဲ့ဒီကကျွန်တော်BBC သတင်းထောက်အနေနဲ့ဗန္ဒာရေးဝန်ကြီးတပါးကိုမျှခဲ့မှုပါတယ်ဒီမိကုံးကိုသူကပြောသွားတယ်အမနိုင်ငံလက်သမားတွေဟာသူတို့ခစ်ပေါ်တယ်အဲ့ဒီနာဝတာခစ်မှာလောက်ဘယ်တော့မှမချမ်းသာခဲ့ဘူးအခုခါမှာလက်သမားတွေအိမ်မှာရေခဲတစ်တာတွေ TV တွေနဲ့ဆူပြီးတော့သူကပြောသွားတာရှိပါတယ်အဲ့တော့တကယ်တိုးတက်ခဲ့ပါလားခင်ဗျာအဲ့ဒီခါမမိရင်လည်းပြန်ပြောပါဦးတချို့အစိတ်ပိုင်းတွေကတော့ဟိုမြို့ပြဒေသတည်တ
ည်တည်ကြောင်တဲ့အခါကျတော့ဒီဒေရီဟိုပုံဒီကဝယ်ရတယ်ရှိတဲ့အခါကျတော့ဒီလောက်ရသွားတဲ့လက်သမားတွေကတော့သူ့လက်တွေရောက်ပြီးတော့ကြီးဝါးခန်းတာသွားပြီးရှိပါတယ်ဒါကအနည်းစုကအများစုကတော့လက်တွေအကုန်လုံးဟိုမကျုပ်သဘူးပေါ့ဗျာနောက်တော့နားဖတ်စစ်ဆိုးရတဲ့ကစပြီးတော့ဆရာဆရာတပုံခတဲ့အနေအထားမျိုးတော့ရောက်အောင်ဆိုသူ့လက်တွေမရယာသိက္ခာတွေကညီကြီးရတဲ့အစိတ်ပိုင်းတချို့ရှိပါတယ်အဲ့ဒါတွေကတော့ညီလေတယ်ဒါပေမဲ့အများစုကတော့ညီတွေလည်းညီတွေမရယာနဲ့လုပ်ခဲ့ရတာဒါခင်နေမှာမတူဘူးလို့ပြောတာ
လယ်ရီကိုမတရားသိမ်းတယ်ဆိုတော့အဲ့လိုလက်သိမ်းခံရတဲ့လက်သမားတွေဘက်ကတရားဥပဒေရပ်တည်ထားတာရောဘယ်လောက်အခက်အခဲမှမရှိပါသလဲ
အမှန်တကယ်ကတော့ဒီနေသိမ်းဥပဒေကိုကြည့်ရတာ1994ခုနှစ်မြန်မာနိုင်ငံနေသိမ်းဥပဒေပေါ့နော် Bail Acquisition Act ဆိုတာဒါကျွန်တော်တို့ကိုလိုနီခက်ကဒီနေ့နေတဲ့ဓမ္မအပြတ်ခံထားရတာတတိယအကျိုးပဲဒါပေမဲ့အဲ့ဒီဥပဒေမှာလက်သမားအကျိုးရှိွားတဲ့ပြတ်ခံတဲ့ပြတ်ခံချက်တွေပါတယ်လက်သမားကိုမနစ်နာအောင်ယိုကြည့်ပြီးတဲ့အခါမှာလိုက်နိုင်မယ်နီးအခိုင်အမာပြဌာန်းတာဒါတော့ မာသာလာဖြစ်နေရပေါ့ဗျာ။အစောကနေ့နောက်ပိုင်းဒီစစ်ဘုတ်ကြီးတွေတက်လာပြီးတော့ဟိုဒေသမဦးကြီးတွေရဲ့ရေတွေသိမ်းတဲ့ခံပါလေ။ဘုံကကျွန်တော်လှည့်ပြီးတော့မကြည့်ဘူးဒီကိစ္စတွေထည့်သွင်းသွင်းရတာမရှိဘူး။တောက်လျှောက်တင်တိုက်ဆက်တိုက်2030အထိသိမ်းရတဲ့နေရာလေ။တောက်ချက်ကြီးတွေရေသိမ်းတွေကိုဘုံကနိုင်နာခြင်းမရှိသေးနဲ့ဟိုသိမ်းနေကြတာပါ။အဲ့တော့ဒေသမတွေကဥရိယကာကိုတော့ဘုံကနီးမရဘူးလို့ပဲကျွန်တော်ပြောရအောင်။
အခုဖြစ်မှလည်းပဲလက်မည်အသိခံရတဲ့လက်သမားတွေရဲ့ပြဿနာမကြာခဏကြားနေရပါတယ်ဥသိန်းတောင်ဦးကိုရံလည်းပဲဒီကိစ္စရဲ့အဲ့ဒီလက်သမားတွေပဲကလိုက်ပါဆောင်ရွက်ပေးနေတဲ့စီနေကြီးတူဖြစ်ပါတယ်ဆိုတော့အခုအခါမှာရောအဲ့ဒီဥပဒေအတိုင်းဒုတိယမအဲ့ဒီဥပဒေထက်ကောင်းတဲ့ပြဋ္ဌာန်းချက်ပြင်ဆင်ရတယ်လို့ပြီးတော့လက်သမားတွေအသိခံမဲ့ကိစ္စကိုအခကွယ်ပေးတဲ့ဥပဒေရှိပါသလားမရ
ှိပါဘူးခင်ဗျဟိုမဆလာဖြစ်တုန်းကမှ6-6မိနစ်တာဝန်လက်သမားခွင့်ရကာဝယ်ဆောက်ဆောက်ပြီးဥပဒေဆိုပြီးတော့ပြန်ထလိုက်တာတွေရှိသေးတယ်အားလည်းဒီကိုတဲကျနော်ရီဟိုဒီဝရမကအပြီးသွားဒါအဆန်းတော့မဟုတ်ပါဘူးညာတေဘအုပ်ချက်တုံးတွေပုံမှန်60မှာပေးထားတဲ့အခွင့်အရေးကိုသူပြန်လုပ်တာပေါ့နော်အဲ့ဒီခွင့်အရေးလေးကိုပြန်လုပ်တာအနည်းငယ်ပဲရှိတာပါအဲဒီရတယ်အဲ့ဒီရာကိုဖြတ်သိမ်းပြီးတော့ကမရာကြီးသိသိဆိုရတဲ့ထဲမှာကျတော့တောင်းပြေသမားအခွင့်အရေးနဲ့ပတ်သက်တဲ့ဥရေတွေတခုပြန်ထမ်းလိုက်တော့အဲ့ဒီမူသားဥရေကမပူကြီးတော့မရှိတဲ့အခါကျတော့အဲ့ဒီဒီမူစုဘဲစုဥရေလေးရဲ့ဘောပြေခံစားခွင့်တော့မှာဟုတ်လေငါတို့ခင်ဗျာမရကြတော့ပါဘူးသူတို့ကကြွယ်ပေးတဲ့ထောက်ပြကိုယ်တိုင်ဒီသိမ်းဥတွေဆိုတော့ဘယ်သူမှမလိုက်နိုင်ဘူးအရေးလည်းမလုပ်ဘူးအဲဥသိမ်းစိတ်ဖြစ်မှာလေကောင်းငါတောင်သူတွေရဲ့မျိုးတွေကိုတိတ်တဲ့အခါမှာဒါဥပိုင်နဲ့ဒါဒီဝန်တောင်းနဲ့ပေါင်းပြီးတော့ဒါဒီယာရော်ကြီးတွေဟိုဒီကာလပေါက်သေးမှုရေးတဲ့နဲ့ချန်ထမ်းဥတွေကြီးရှိပါရဲ့ဒါနဲ့အဲ့အရာကြီးကိုဘေးချင်းထင်းတယ်လို့အနိုင်ထက်လုခဲ့ကြတာ
အခုလဲသိမ့်နေဆိုရက်ကိစ္စမှာသိမ့်နေလူတွေကဘယ်သူတွေလဲသူတို့ကိုလူဒန်းစားတရားအနေနဲ့အထွာတစ်ခုနဲ့စီရသတ်မှတ်ပြီးခြုံတော်လို့ရပါသလားသူတို့မဟုတ်ဘယ်လိုကြောင့်သိမ့်ရတယ်ဆိုတာနဲ့ရှင်းပြပါဦးဟု
တ်တကယ်တော့ဆောက်ပြ90ကျော်ကစတင်နေကြအဲ့ဒီဗမာပြည်မှာဧကကိုထောင်းနဲ့တောင်းနဲ့ချီပြီးတော့ဒီကုမ္ပဏီတွေပေးတာပေါ့နော်ကျွန်တော်နားလည်တော့ကတော့ဒီအရင်းရှင်စနစ်ကိုဖြူဆောင်တဲ့နေရာမှာအစိုးရကုမ္ပဏီတွေကိုတာဝန်ပေးပြီးတော့ဒုတ်ကြပါဆိုပြီးတော့ပေးလိုက်တာကနေစပေါ်တာလို့ထင်တယ်ဒါပေမဲ့အဲ့လိုသူခိုင်းလိုက်တဲ့ကုမ္ပဏီကဘယ်မဆိုင်ပြုံးနဲ့ဖြတ်ပေးတဲ့ညီတွေကိုတတော်တွေခုတ်ပြင်ရောင်းစားခဲ့ကြတာ ਉਹ ။အဲ့ဒါလူရန်စားတရပါပဲ။ဒီခိုးမီကရိုရာခိုးရောင်းစုံပေါ့ဗျာ။လဘာတွေဥတော်တက်ပြီးတော့တို့ဒီညီတွေအများကြီးသိမေဒီယာတွေဥရောင်းစားထားတော့ဗမာပြည်မှာအရင်ရှိခဲ့တဲ့ဧက12တန်းအနေနဲ့ဒီတက်တန်းတို့ကျော်ပေါ့နော်။တိုင်တိုင်နဲ့လူတွေရှိခဲ့တဲ့လို့တော့မှကျွန်တော်တို့အတိအမတိနိုင်တဲ့သတင်းတွေကသိရပါတယ်။အဲ့တော့အာနာရှိတဲ့လူနဲ့လက်တင်နဲ့ခရီးတွေသူတို့တကယ်တမ်းကြီးတွေဒါတွေကလူနာစားတရားနေနဲ့ပေါ်ပေါက်ပြီးတော့ဗမာပြည်ရဲ့ GDP ထောက်ပတ်ပြီးအကုန်လုံးကိုလေဝကြီးအုပ်ခဲ့ကြတာပ
ါတကယ်တော့လေယာဉ်မြေလုပ်ငန်းတူတက်ဖွံ့ဖြိုးမှုအတွက်ဆိုတော့အာလေယာဉ်မြေအရင်းရှင်စင်ပဲဆိုရပါသို့ကုမ္ပဏီကြီးတွေရဲ့လက်ထက်မှာထားမှပဲအဲ့လေယာဉ်မြေကိုစက်မှုလေယာဉ်ဖြစ်အောင် industrialization လုပ်တာတို့နိုင်ငံခြားကိုတင်ပို့ဖို့အတွက်ပို့ပြီးတော့အရှင်ဟိုမြန်မာစီလာတို့ foreign export မြန်မာစီလာတို့ကဖြစ်မယ်လို့မူအားဖြင့်တော့ကြားဟုပါတယ်ဆိုတော့မြန်မာပြည်မှာလည်းအဲ့ဒီအတွက်တော့လုတ်တယ်လို့ထင်တာပဲသို့တော်လည်းပဲသူတို့ရဲ့အဓိကအားနည်းချက်ကစိမ့်တဲ့နေရာမှာထိုက်တန်တဲ့တန်အတန်ကြီးမပြေဝဲနိုင်သူတို့အသိခံလက်သမားတွေရဲ့အကျိုးစီးပွားကိုလုံးဝမငဲ့ကွက်ပဲနဲ့လုပ်နေတယ်ဆိုတဲ့ဘောပေါ့
ဟုတ်တယ်ကအဲ့လိုဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာလည်းပဲတည်ငြိမ်ရတဲ့ကိုယ်ပြောတဲ့အစ်ကလေးကြီးရဲ့မြေရစုရတဲ့ Joseph Stiglitz ဆိုသူတို့ဒီ globalization ကိုစတင်တဲ့တဲ့ဒီကျန်တဲ့အုပ်စုတွေကကြာတော့သူတို့ကဒီဆေးအေကတုံးထုံပေါ်ကြာအဲ့ဒါကလေသမားတွေကိုတင်းအားစုတွေ input ထည့်ပေးပြီးတော့မှသုတ်တာကောင်းတယ်ဗမာပြည်လိုနေရာမျိုးကကုမ္ပဏီတွေကိုဧကတွေအများကြီးပိုင်ဆိုင်ပြီးတော့လုပ်ခိုင်းလို့မရနိုင်ဘူးဆိုတော့အယူဆတစ်ခုပဲရှိခဲ့တယ်သူကခုနဆရာဦးကျော်ကန်တာပြောတယ်လို့ပဲကျွန်တော်ထင်ပါတယ်ကုမ္ပဏီတွေပြီးတဲ့ရည်ရွယ်ချက်ကတော့အဲ့ဒါဖြစ်နေနေရာရင်းစနစ်ကိုကုမ္ပဏီတွေတာဝန်ပေးပြီးတော့ထူထောင်ခိုင်းတယ်ပေါ့ဒါပေမဲ့ကုမ္ပဏီတွေကဟိုဒီတက်ဘယ်မဆိုင်ပဲနေအဲ့ဒါတွေငါးခံနေတူတာတော့တဲ့ဒီပတ်တရားဂရန်ခံပြီးတော့တက်တော်တွေခုတ်ရောက်လာတာစတဲ့အလုပ်တွေလုပ်တဲ့အခါကျတော့ဒီမှာဘာမှမရဘဲနဲ့လေသမားတွေဒီဆုံးနေတာဟာပဲကျွန်တော်တို့အဖတ်တင်ကြိုင်းတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဒီလိုလှုပ်လိုက်ခြင်းအဖြစ်အခုလောလောဆယ်မှာမြန်မာနိုင်ငံရဲ့ဆန်စပါးပြပတင်ပို့မှုပို့ပြီးတော့မြန်မာလာတယ်လို့စီးရင်ကြတွေကဖော်ပြနေပါတယ်ဒါကိုကြည့်ရင်တော့တစ်ဖက်ကတော့ဒါတိုင်းပြည်အတွက်ကောင်းတဲ့သဘောလို့တော့ပြောလို့ရမှာခင်ဗျာ
အဲ့ဒီစီးရရကျွန်တော်တော့မယုံဘူးဗျ။ဒီကျွန်တော်ဗမာပြည်မှာခဏချိန်ဒီစီးရရဆိုတာဟိုယုံကြည်ကိုးစားနိုင်တဲ့ဟိုဟွာအချက်လက်တွေကိုမဟုတ်ဘူး။ဟိုသူတို့လူရင်းလူတွေမလို့လို့လုပ်တဲ့ဒီတိုင်းပြည်မှာရှိတဲ့စီးရရတွေကိုကျွန်တော်သဘောယူနေကျွန်တော်
ตะเป็ดลงเนี่ยยืนอยู่อ่ะนะเจ้าไม่ยุ่งกินได้มาอูยอ่ะสันสบาตางันญาโอติมบุมุตุตะละเลยสว่าติงตางไม่ยุ่งบุสรอกใช่ญมานักงานเนี่ยสบาซีเลตมะฤยาชีเยสบาซีอ่ะอ๋อวิจิพังปัวหมู่นุ่งบาแท้ตั่วอုံးတော့อะยินแท้ปูพี่တော့เลตมะฤหาตางันตันจิปูยะละเลยโหลไม่เปล่านะครับ
ဒီနေရာကြီးဈေးနှုန်းကြီးရလာတာတော့မှန်နေတယ်။ဆိုင်နဲ့ကုန်ကြတဲ့စိတ်ပေါ့နော်။သူလည်းဒီကအတွက်ကုန်ကြတဲ့အော်နောက်ရှိတဲ့နဲ့အဲ့ဒါကအခုကျွန်တော်တို့ဒီယူကောက်ဆိုင်ယူနှုတ်တဲ့အလုပ်သမားကဈေးကြီးဒါနဲ့တွေ့လို့ရှိတယ်။ကျွန်တော်ချင်းလေလေသမားတွေကဒီခဲကြောင့်ဖြစ်တာတဲ့ဒီဟာသမင်းမဝဘူးမကြီးွားနိုင်တဲ့အတွက်အခုဒီကိုသိမက်မောတဲ့လူတွေကလည်းကြံတဲ့မလေးရှားသွားပြီးတော inflation จะหมดยินเนี่ยก็ได้เนี่ยเพราะฉะนั้นมาซาละขึ้นมาก็กระบะกระบะปอกซี้เนี่ยดียินเนี่ยนี่ป่ะครับเราจะเอาจากเสียอนุนอกกูเนี่ยเสียซัวปี้ได้ภิญเดี๋ยวมีคนนี้โหเนี่ยปี้หน่านเนี่ยก้าวไปแล้วกุ๊กนี้สุขขึ้นอาชีพนี้ชื่อเนาะดีก็ขึ้นมาแล้วဒီလွတ်လွတ်လပ်လပ်ဆိုက်လို့ရတယ်ကျောင်းချဝင်လေးတွေလွတ်လပ်လာတဲ့အခါမှာတော့ဒဇုံတရားအကျိုးရှိလာတယ်လို့တော့ကျွန်တော်တို့ပြောနိုင်တယ်ခင်ဗျာ
။ဖက်သမားတွေအတွက်အရေးကြီးတဲ့ကိစ္စကစိုက်ပျိုးစရိတ်ထုတ်ချီးတဲ့ကိစ္စအဲ့ကိစ္စကိုဘယ်လောက်လွယ်လွယ်ကူကူလက်သမားတွေထက်ကိုရောက်ပါသလဲလက်သမားတွေပြန်လဲပေးဆပ်ဖို့အတွက်ကရောဘယ်လောက်ထိအ short တင်းလောက်ထားသလဲဆိုတာလည်းပြောပြပါဦးခင်ဗျာ
။ကျွန်တော်ခင်ဗျာအဲ့ဒီမှာလည်းပြဿနာတွေတော်တော်ရှိတယ်။အသက်လုံးကျုံနေတဲ့အမတော်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြံစည်တက်ခဲ့တာပေါ့ဗျာခါစားမလားဖြစ်ကြရဲ။ဒီဘိုးလေးကြီးနေရင်ကျေကြတော့ကျွန်တော်တို့မရတော့ပါပဲဒီအမတော်ကြီးဆိုတာဘာမှမဟုတ်ဘူးမရနဲ့ဝိုင်းကျုံစနေနဲ့ဦးကျော်လေးနဲ့ကျွန်တော်ကအကုန်ယောရတဲ့ဘဝပေါ့နော်ဒီသူတို့ခိုင်းလာတဲ့အကုန်လို့ကတော့သူ့တွေကြောပြန်ပြီဒီကမှလည်းပဲလုံလောက်တဲ့အမတော်ကြီးတော့မရဘူးထင်တယ်ဒီဦးလေးဆိုတဲ့ဆက်မတိုင်းနေနေရနေပြီးတော့ဆစ်ဆွားတဲ့ဆက်ကလေးကဒီအာကြီးဆိုတဲ့လုပ်ဖို့တွင်အတွင်းအားစုတွေကိုဒီဇာတ်မိုက်နဲ့ပေါင်းလို့ဆိုတော့ပုံမှန်ကြီးကိုဒီကြီးကတော့ခေါင်းနဲ့ချီပြီးတော့ဖြတ်ပေးခဲ့တာအဲ့ဒီကြီးရဲ့ချက်ကိုထင်တယ်အစိုးရကမတောင်းမပြီးရဲနဲ့ဒါတို့ကပေါင်းစည်းနေရတာပေါ်လာသေးတယ်ဒီနေပုံစံမှာဆိုတော့နောက်ချက်ချင်းတန်ပြောက်သွားတာပေါ့သူကတကယ်တမ်းကျသူကအဲ့လိုတိုးပင်းနေကိုလိုက်လုပ်ပြီးတော့အခြေအနေကြကြပြီးရင်ကြောင်းနေလို့စိတ်ကူးမရှိတဲ့အခါကျတော့ဒီနေ့စိတ်ကောင်းတော့လည်းလက်တွေ့ကျွန်တော်မှအကောင့်ပြန်မပေါ်ပဲဖြစ်တော့အခုလေးဒီကျွန်တော်လုံလောက်တဲ့အမတော်ကြီးကိုမရဘူးဒီကမ္ဘာကြီးတဲ့ထဲအကုန်လုံးမကြောက်ဘူးလို့ပြောတယ
်ဟုတ်ကဲ့ခုနဆရာပြောတဲ့အထက်မှာလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအဲ့ဒါသိအရေးကြီးတဲ့ကိစ္စပါမူအားဖြင့်ဘလောက်ကောင်းကောင်းအဲ့ဒါဘာများအားနေချက်ရှိနေလဲညမြန်မာနိုင်ငံမှာဘယ်ကိစ္စမှမဆိုမူတော့ကောင်းပါရဲ့လက်တွေ့ဖြစ်မလာဘူးဆိုတာဘာလုပ်ရမလဲလူတွေကိုလဲပြရမလားတနည်းအားဖြင့်ဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလားအဲ့ဒါဒေသ
မတော်ကြီးကသူ့ကိုကျွန်မကိုဖန်တီးဝင်ပေါ့ဗျာဒါဒေသမတော်ကြီးကတွေပေါ့ဗျာဒါမျိုးကြီးဆွလီဆွဖေးရမယ်အဲ့ဒီအနေနဲ့စင်တကယ်လေလုတ်တဲ့လေဒီလေတိုင်းချင်းဒီလက်ထဲကိုဒီဒီစင်ပြေမတော်ကြီးတွေတင်အားစုအင်ပတ်တွေပေါ်ရရအောင်လုပ်ရမှာအဲဒါလေယာဉ်ပြဿနာတွေစီမံခံလဲဖို့ဒါကျွန်တော်တို့ NLD အစိုးရကဒီစီရင်အထောက်အကူမှာလေယာဉ်ပြဿနာဖြေရှင်းမှုဆိုတော့တောင်းပေးခဲ့တာဒါတကယ်တမ်းကျတော့လုပ်နိုင်အဲခုနလေယာဉ်ဒီဖြစ်ဖြစ်တဲ့ကော်မတီတွေလေဖြစ်ကော်မတီတွေလေစီကော်မတီတွေဘုတ်တီနဲ့အဲ့ဒီဟာတွေကဒေသမှဖြစ်တယ်ကိုကူစားပြမှုကပါတမိတ်အတော်များနေခုကျွန်တော်တို့လူလူကျွတ်တဲ့ဆက်မှာတောင်းမှာဒေသမှတွေကိုတင်းပြချက်ပြီးကျွန်တော်တို့ကူစားပြတယ်မပြောနိုင်ဘူးအဲ့တော့လေယာဉ်အကြောင်းမသိတဲ့လူတွေအစိုးရဌာနကလူတွေကဒီမှာဝင်စီမံခံဝဲတဲ့အခါကျတော့ခုနကဒီ mix management ပေါ့စီမံခံလို့မမှန်တာတစ်ချက်လေသမားတွေဘောကတကယ်မသိတော့ဟိုတက်လုပ်ကြိုင်နေတဲ့လေသမားတွေမပါတဲ့ကိုစားပြီးမှညည်းတဲ့အခါမှာဘယ်လိုလားတဲ့ကတည်းကပေါ်လာတယ်လို့ပြောနေတယ်ဗ
ျဦးကျော်စနာရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရပါခုတော့လာမယ့်စနေနေ့ည9:00တိုက်လေးလိုက်မှာဖအောင်းနေဆွေးနွေးမလဲဆရာနာဆင်ကြည့်အောင်ပါရရှိများရှင်ပြည်တွင်းစစ်ရေးဆွဲကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ရင်းချမ်းစွာစုဝေးခွင့်နဲ့စီတန်းတက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အပြည့်ဖြည့်မှုပုံမှန်50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်50ကျော်သွားပါပြီတရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူလူကြားအထက်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ buddies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့လေးကတိုက်ရိုက်လေးလိုက်ဆီစဉ်ကကြိုဆိုပါရစေ။တရားလေးလိုက်မှာပတ်ဝန်းဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့အားကစားကဏ္ဍအလဲပါအားကစားကလောင်ရှင်ကိုဝနာကိုနဲ့ဆက်သွဲမင်းမြမီကိုကြကြောသိန်းစီစဉ်တင်ဆက်ထားပါတယ်
နောက်ကွေဒီနေ့ပရီးမီးယားလိယာဒီကတော့ပြီးသွားပြီဆိုတော့တန်ဆင်းတဲ့အသင်းတွေလည်းဆင်းသွားပြီတက်တဲ့အသင်းတွေလည်းတက်လာဖို့ရှိနေတယ်ဟုတ်လားချန်ပီယံလိဝင်တဲ့အသင်းတွေလည်းဝင်ပြီဆိုတော့အားလုံးချုပ်ပြီးတော့ပေါ့နော်ဒီနေ့ထူးခြားချက်လေးတွေဘာတွေများရှိမလဲကိုကနောက်ကို
ဟုတ်ကဲ့ဗျာပရီးမီးယားလိတရားတွေပြီးဆုံးတော့ဒါဒီဆန်ဂျိမတ်တန်းတွေထူးခြားချက်ဆွေးနွေးကြတာအများကြီးတော့ကြံ့နေစမြဲပေါ့နော်ဒါပေမဲ့ဒီနေ့ကတော့ပို့ပြီးတော့ကိုထူးခြားတဲ့ဆန်ဂျိတွေမတ်တန်းတွေအများကြီးရှိနေလို့ပြောလို့ရတယ်ဗျာဘာဖြစ်လို့ဆိုတော့ချန်ပီယံမန်စီးတီးကြောင့်ဗျာကျွန်တော်ချန်ပီယံမန်စီးတီးကဒီနေ့မှာ1992ကနေစတဲ့ပရီးမီးယားလိနာမည်ပြောင်းပြီးနောက်ပိုင်းမှာပေါ့နော်ရက်ကော့9ခုလောက်ကိုသူကချိုးဖြတ်သွားတာကြာရက်ကော့ကိုပြောရမယ်ဆိုတော့ပထမဆုံးအမှတ်ကစပြန်လို့ဆိုအမှတ်တရရသွားတယ်ကြာအမှတ်တရပြည့်သွားတော့ပရီးမီးယားလိဒီမိုင်းမှာတော့ပထမဆုံးတည်းနောက်တွင်းကိုမှလည်း106ခုရလာမှာ106ခုဆိုတာချက်စီးရ100နဲ့3ခုနဲ့စံချိန်ဒေတာကိုချိုးဖြတ်သွားတာကြာနောက်ပြီးတော့နိုင်မွေးသက်တဲ့စံချိန်မှာလည်းသူတို့က18ဝက်သက်တဲ့နိုင်တော့ဆိုတာပရီးမီးယားလိဒီမိုင်းမှာပထမဆုံးတည်းဖြစ်တယ်နော်ကိုကကြက်ကြက်ဒီနောက်ပြီးအဝေးကွင်းနိုင်ပွဲအများဆုံးဆန်ချိန်ကြီးပေါ့နော်အဝေးကွင်းသူတို့16ပွဲထိနိုင်တယ်ပေါ့နော်18ပွဲသက်တိုင်းနိုင်ပွဲဆန်ချိန်ကြီးပြောလိုက်တာပြည်မြားလေးတမိုင်းမှာတစ်ခါမှကိုမရှိခဲ့ဘူးရဲ့အတင်းပေါ့နော်ကို2003 2004နှစ်ကအစင်းနဲ့အတင်းအားဒါရှုံးမမရှိဆန်ချိန်နဲ့ဒါရက်ကော့ဖြစ်ပြီးတာတော့ဒါတခုပေါ့နော်ဒါပေမဲ့ကျွန်တော်ထင်ရတော့ဒီနှစ်မန်စီးတီးအတင်းရဲ့ပြည်မြားလေးပလာရတာရောတခြားဆန်ချိန်မျိုးအလုံးချုံချုံသုံးသပ်ရမှာဆိုတော့ဒါပြင်းရလေးဒီမိုင်းမှာအကောင်းဆုံးအသင်းကိုပြောလို့ရရပေါ့နော
်ဆိုတော့ခုနမန်စီးတီးရဲ့အကောင်းဆုံးဟာလားအသင်းတစ်သင်းအနေနဲ့စံချိန်တင်တယ်လို့ပဲလီဗာပူးကလည်းပဲစံချိန်တင်တာရှိတယ်နော်ဒီချန်ပီယံစ်လိဂ်အပါအဝင်ပေါ့
ဟုတ်ကဲ့လီဗာပူးကစံချိန်တင်တာတန်တာတဲ့ဒီဟိုသူ့ရဲ့ကစားသမားဆာလက်ကစံချိန်တင်သွားတာဆိုတော့ဘောင်းကျော်ဆာလက်ကပြင်းရလေးမှာ32ခုတင်တာပေါ့နော်32ခုတင်တဲ့ဆိုတာပြင်းရလေးဒီမိုင်းမှာဒါဒီပထမဆုံးပေါ့နော်အရင်ပြင်းရလေးမှာဆော်ရတိုကတော့ဒါ30ခုဒီပြင်ဘူးရဲ့ဒါမဲ့ဆာလက်ကတော့ဒါ32ခုဒီပြင်နေဆိုတော့ဒါ1992ပြင်းရလေးနာမည်ပြောင်းပြီးနောက်ပိုင်းမှာဒါပထမဆုံး32ခုဒီပြင်နေတဲ့ကစားသမားဖြစ်တော့မှတ်တမ်းဝင်တယ်ဒါနောက်ပြီးသူက PSA အကောင်းဆုံးကစားသမားစုရဲ့တခြားကဘောလုံးသမားချင်းချင်းကနေစုချင်းချင်းနဲ့အကောင်းဆုံးကစားသမားစုရဲ့နောက်ဒီဘောလုံးကလောင်ချင်းတွေပေါ့နော်စုချင်းချင်းနဲ့အကောင်းဆုံးကစားသမားရဲ့လည်းတိတ်လုံးပြီးတော့ရသွားတယ်ဆိုတော့လေဘာဘူးမသိနေနဲ့ဒီနေ့မှာတိတ်ပြီးတော့ဆန်ချိန်နေမရှိဘူးဒီအောင်မြင်မှုမရဘူးချန်ပီယံလိဝင်ခွင့်တော့ရရပေါ့နော်ဒီချန်ပီယံမဖြစ်ပေမဲ့ဒါဒီဆာလက်တယောက်ချင်းတက်ကြတော့ဒါဒီနေ့မှာပထမဆုံးလဲဒီလေဘာဘူးကိုစပြီးတော့ကြောင်းဖြစ်ပြီးတော့ကစားတဲ့မျက်ဖြစ်ပေမဲ့ပေါ့နော်ဒီပြီးခဲ့တဲ့3နှစ်စလုံးဒီစပါတိုက်စစ်မှုတွေကြီးကတော့ရှော့ဒါပြင်းရပြီးကိုတင်းနေရလာတဲ့ဒီမှတ်တမ်းကိုဒါဆာလက်ကလေဘာဘူးကိုပထမဆုံးစရောက်ပြီးကျွန်မခြေပြလိုက်တာပေါ့နော်အဲ့တော့လေဘာဘူးတို့အမြင်မှုလို့ပြောလို့မရပါဘူးမေတ္တာဆာလက်တော့ကတော့သူ့ရဲ့ဒီကစားသမားဘဝပတ်သက်တဲ့ရှောင်းပါဒါအမြင့်ဆုံးစံချိန်အကောင်းဆုံးချိန်လို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကတန်းဆင်းသွားပြီနော်အသင်း၃သင်းတန်းဆင်းသွားပြီရောဒုတိယတန်းကတက်လာတဲ့အသင်းတွေရောအဲ့ဒီအကြောင်းကြီးလည်းပြောပါဦး
ဟုတ်ကဲ့အခုပရီးမီးယားလိမှာတန်းဆင်းတဲ့၃သင်းကတော့ဒါဆွန်စီရဲ့စတိုက်စီတီရဲ့ဝက်စ်ဘူးရဲ့ပေါ့နော်တကယ်တော့ဒါဒီအသင်းတွေကဒါအရင်တော့ပရီးမီးယားလိထိုက်တန်းအသင်းတွေတော့သူတင်ကိုတင်ရှင်းနိုင်ကစားပြီးတော့ထိုက်တန်းပေးနေတော့များတောက်ခရရတဲ့အပြင်ကဒါပေမဲ့ဒီနေ့မှာတော့အဲဒီ3တင်းရတာတန်းဆင်းသွားပြီပေါ့နော်အဲ့တော့လက်ရှိဒီဒုမလေးရောက်ကချန်ပီယံရှစ်ကတန်းတက်လာတာတော့ဒီခုပေါ့နော်ဟူပါဟန်တန်းကတော့ဒါချန်ပီယံရှစ်မှာချန်ပီယံဖြစ်ပြီးတော့တန်းတက်လာတယ်ဒုတိယနေရာဒီကာရက်စီဒီအတင်းရလာတာတန်းတက်လာတယ်ဒါပေမဲ့ဒီအဆင့်3နဲ့6ကအတင်းကြီးကြတော့ဒီနေ့ညမှာဆက်ပြီးတော့ကမ်းပါတယ်ဖူအနဲ့ဒါဗီနဲ့ကတော့ဒါဗီကနိုင်သွားတယ်ပေါ့နော်နောက်တစ်ပင်းကမက်ဒရောနဲ့အစ်တွန်ဘီလာနဲ့ပြပထမကျုပ်မှာတော့ဒါအစ်တွန်ဘီလာဝေးကွန်းမှာ1-0နိုင်တယ်ဒီနေ့ညမှာဒုတိယကျော်ကစားမယ်အဲ့တော့ပရီးမီးယားလိမှာတန်တက်ဖို့တွေ့တာဝူပါဟန်တန်နဲ့ကာဗက်စီးတီးနဲ့ကတော့တန်တက်တော်ပြီလက်ကျန်တနေရာတွက်ကတော့ခုနကြော်ပြောခဲ့တဲ့အတင်းလေးတွေကဒါပလေးအော့ကစားပြီးတော့နောက်ဆုံးဖိုင်နယ်မှာနိုင်ရတဲ့အတင်းရတာပရီးမီးယားလိကိုတန်တက်လာမှာဗျ
ဟုတ်ကဲ့ဆိုတော့ဒီအခုပရီးမီးယားလိဂ်တွေပြီးသွားတဲ့အချိန်ကြာရင်ကျွန်တော်တို့နောက်တစ်ပွဲပြိုင်ပွဲတွေမျှော်နေကြမှာတော့19ရက်နေ့ကံမဲ့ FA Cup Final ဒီပွဲကလည်းတကယ်ကိုပွဲကြီးပွဲကောင်းဖြစ်မယ်လို့ခန့်မှန်းရတာပဲဗျာနော
်ဟုတ်ကဲ့ဗျ
ပါကောဒီပွဲရလဲဒါနှစ်သိန်းစလုံးတဲ့ဒါဖလားလက်မဲ့ရာတွေနဲ့ဖြည့်ရတဲ့အကြိုင်တစားကြမှာပွဲကြချက်စီဘက်ကတော့ပို့ဆိုးတယ်လို့ကျွန်တော်တို့မြင်နေတာပါကောဆိုကိုန်တီရဲ့အနာဂတ်ကလည်းဒီပရီးမီယာလိဂ်ကြိုင်ပွဲတစားနေတဲ့အချိန်မှာတော့အနာဂတ်ကမြင်နေရဖြစ်နေတာဒီအတင်းပါရှင်ကလည်းသိပြီးတော့အဆင်မပြေဘူးပေါ့နော်အမြင်ကလည်းနေရအဲ့တော့ချက်စီမီဒီယာကွန်တီတို့ကတော့ဖျားတော်တော်များတဲ
ကျွန်တော်တို့အင်္ဂလိပ်ပွဲတွေပဲပြီးတဲ့အခါကျတော့မြန်မာဘောလုံးပဲတစ်ချက်ကြည့်အောင်ပါမြန်မာ U16
ဘောလူပွဲမှာအချိုင်းကိုဗျာတလုံးနဲ့ရေးနှိမ့်သွားတယ်မြန်မာတင်းကတလောက်လည်းညံ့လာတာမဟုတ်ဖ ೇನೆ ဘလူဖြစ်သွားတယ်လို့ကိုဝနောက်ကိုသုံးသပ်လဲ
ဒီပွဲမှာကလေးမလေးကကစားတာကောင်းပါတယ်အချိုင်းနဲ့လည်းရှည်သွားခြင်းဒီစကေးပိုင်းချင်းမှာတိတ်ကွာတာမရှိဘူးဗျာကျွန်တော်ထင်တာနီးစနစ်ပိုင်းလို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်လည်းအဲပွဲကိုတပွဲလုံးကြည့်လိုက်ရပါတယ်ဒီမြန်မာမျိုးသမီး26တည်းရဲ့နီးစနစ်ကဒီအရင်အဆူပွဲတွေလို့ပေါ့နော်ဒီအနန်တို့လိုဒီလောက်တော့ပွဲတွေနဲ့လို့အပေါင်းစင်ပေးပြီးတော့ကစားတာမဟုတ်ဘူးကြာဒီအမြင့်ပွဲတွေနဲ့ပဲကံမြင်သေးပုံစံနဲ့ပဲကစားတာကြာအဲ့တော့ဒီအရင်မောင်းခြင်းမှာလဲတာထိုင်းယူစက်ချက်ကတော့ပို့ပြီးတော့အသာရမယ်ဆိုတော့မြန်မာမိကြတွေရဲ့အမြင့်ပွဲကစားရဲ့နီးစနစ်ကဒီတက်စစ်ကိုမထီရဘူးကြာပေးလိုက်ရတဲ့ကိုကလည်းတောင်းတန်ပေါ်နာကနေပြစ်တန်ပေါ်ရတယ်ကန်လိုက်ပြီးတော့ဒါဒီရှုပ်ချုပ်ကြာဒီထိုင်းကအပိုင်းပိတ်တွင်းတော့တာပေါ့နော်အဲ့တော့ဒီပွဲမှာကမြန်မာမိကြတွေရဲ့ဒီအမြင့်ပွဲကစားတဲ့နီးစနစ်ကတောင်းတာတက်စစ်ကမထီရဘူးရှုပ်နေကြတယ်လို့ကျွန်တော်ထင်နေတာပေါ့ပြီးတော့ဒီကစားသမားတွေကတော့ဒီရှေ့တန်းကမြန်မာခင်တို့ဆွေမောင်တို့တော်လေးကောင်းတယ်ညာဒီ76အဆင့်မှာတော့တော်တော်လေးကောင်းတဲ့တိုက်စစ်မှုမရောက်လို့ပြောလို့ရတယ်ဒါပေမဲ့ထိုင်းနဲ့ပွဲမှာသူတို့ဒါမဖောက်နိုင်ဘူးမတွင်းနိုင်ဘူးဆိုတာဒီအမြင့်ပွဲတွေပဲတုံးနေတော့ပွဲရလည်းဖန်တီးနေတယ်ညာအမြင့်ပွဲတွေကလည်းတိုးတိုးခက်ခဲရှိတဲ့အတွက်ကိုမရအောင်နဲ့ဝမ်းကြီးနဲ့ရှုံးသွားလို့ပဲကျွန်တော်တို့မြင်နေတာ
အခစားကနာကိုကြားခဲ့ရတာပါခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါဦး
နျူကလ ီးယားစစ်စင်တွေကိုဖျက်သိမ်းဖို့အမေရိကန်ရဲ့တောဆိုချက်ကိုမြောက်ကိုရီးယားကအပြင်းထန်တုံ့ပြန်လိုက်ပြီးနောက်မှာပဲအမေရိကန်သမ္မတတော်နဲ့ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့ရဲ့ရှေ့လာတဲ့စင်ကာပူမှာထပ်တီးတွေ့မဲ့စီစဉ်ဖြစ်မဖြစ်စောင့်ကြည့်မယ်ကြောင်းအမေရိကန်သမ္မတအင်ဂျီယိုကပြောလိုက်ပါတယ်။အမေရိကန်အနေနဲ့တွေ့ဆုံမှုအသင့်ရှင်းနေပြီးစင်စင်ဆိုင်ဖြစ်လာမယ်ဆိုရင်တော့အကောင်းဆုံးဖြစ်နိုင်တယ်လို့တွေ့ရှိဖို့လည်းမျှော်လင့်ထားတဲ့ကြောင်းအင်ဂျီယိုပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်က Fox News သတင်းဌာနကိုဒီနေ့ပဲပြောလိုက်တာပါ။အမေရိကန်ဘူထောက်လိုက်အကျဉ်းစီ CIA ရဲ့အကြီးအကဲဖြစ်အစုပြုထားတဲ့ General Hasper ကိုထလုတ်တော်ထောက်လိုက်ကော်မတီကဒီနေ့ပဲထောက်ခံမဲ့ဆင်မဲ့ကန့်ဝဲမဲ့ငါးမဲနဲ့မဲခွဲအတည်ပြုလိုက်ပါတယ် CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်အတည်ပြုခံရနိုင်ရနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်မှုကိုတော့ထလုတ်တော်မှာဆုံးဖြတ်ရမှာဖြစ်ပြီးရှေ့သတင်းပတ်မှာဖြစ်မဲ့အလားအလာရှိနေပါတယ်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဖခင်ဖြစ်သူသမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့ဖို့ရရှိမှရှိမမမိရဲ့အကြောင်းတာဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကဆက်လက်တော့တရားရေးကော်မတီကိုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲလွှတ်တော်ကော်မတီရဲ့ကြားနာစစ်ဆေးမှုတွေကိုဒီကနေ့ထုတ်ပြန်မှာထရန့်ဂျူနီယာရဲ့ဖြေကျချက်ကိုအများသိခဲ့ကြရတာပါ။မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲကိုကြိုးပမ်းခဲ့သူတက်ကန်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်နိုင်ချခံခဲ့ရပြီးတော့ပြည်ရဲ့လူငင်းချမ်းသာဝင်မိနဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်90အရွယ်ရှိဖြစ်တဲ့အန်ဝါမလေးရှားပြည်ပြစ်မှတ်မြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပကုန်းတရားအတွက်စေကုသမှုခံယူနေတဲ့ကွာလာလမ်ပူဆေးရုံကနေဒီနေ့ထွက်ခွာလာတဲ့အချိန်မှာတော့သူ့ကိုထောက်ခံတဲ့သူရာနဲ့ချီပြီးကြိုဆိုခဲ့ကြပါတယ်
။တရင်ချင်းချက်ကိုကောင်းလင်းညင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထွက်လို့ရမှုကကောင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစည်းအဝေးကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3ညလိုင်းဒိုမီတာ32 kHz 9.5 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအမရှင်လာပါသရှင်။ကျမမင်္ဂလာပ
Thank you.
This program has come to you from the Voice of America, Washington.